Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ရ2016ခုနှစ်ဇွန်လ29ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းထုံမီတာ24 25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုဒေါခင်ဆိုးဝင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါအင်ကာနေကအတီကန်တိုက်ခိုက်ခံရတဲ့တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ကနိုင်ငံတကာလေဆိပ်ကိုအပြည့်အဝပြန်ဖွင့်လိုက်ပါပြီ။တူရကီကလေဆိပ်အကြမ်းဖက်တိုက်ခိုက်ခံရတာကြောင့်သေဆုံးဒဏ်ရာရတာတွေပေါ်ပေါ်နေပါကြောင်းကမ္ဘာနိုင်ငံအသီးသီးကပြောကြပါတယ်။ရုရှားနဲ့တူရကီကြားခီးသွွားကဏ္ဍနဲ့ကုန်သွယ်ရေးပြန်စဖို့ဆွေးနွေးကြမယ်လို့သမ္မတနှစ်ဦးဒီကနေ့သဘောတူလိုက်ပါပြီ။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေအပြီးမှာတော့ဥရောပသမ္မတ EU အဖွဲ့ကြီးရဲ့ထိပ်သီးအစည်းအဝေးဆိုင်ရာသတင်းဆောင်ပါကိုထုတ်လွှင့်ပေးတဲ့အခါမှာတော့
S'il veut rester dans le marché unique, comme je vous l'ai dit, il faudra qu'il en paye le prix à tous les sens du terme.
ဒီတဲ့တို့အနေနဲ့ဥရောပတလွားပြည်ဝင်ခွင့်နောက်ကုန်သွယ်ရေးအတွက်ပါအခကျွင်းငွေချခံရမယ်လို့ပြင်သစ်သမ္မတပြောဆိုသွားတာဖြစ်ပါတယ်။ပြည်ဆောင်ကတော့နောက်ပိုင်းမှာနားဆင်ကြရပါမယ်ရှင်။မြန်မာသတင်းဆောင်မတွေထဲမှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်အခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီးကတောင်းဆိုလိုက်တဲ့အကြောင်းကုလလူ့အခွင့်အရေးကိုယ်စားလှယ်နဲ့လွှတ်တော်ခေါင်းဆောင်တွေရဲ့တွေ့ဆုံမှုငင်းချမ်းရဲ့အတွက်တိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရကိုယ်စားလှယ်တွေဆွေးနွေးမယ့်အခြေအနေတွေကိုတင်ပြပေးဖို့ရှိပါတယ်။ဒုတိယပိုင်းအစီအစဉ်မှာတော့မြန်မာမီဒီယာမြင်ကွင်းမြန်မာအရေးသုံးသပ်ချက်နဲ့အပတ်စဉ်အကစားအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့ထိတ်ထန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်ဆိုးဝင်းတို့ကပြောပြပေးကြပါအောင်ရှင်
။တူရကီနိုင်ငံအစ္စတန်ဘူးမြို့မှာအကြမ်းဖက်သမားတွေတိုက်ခိုက်ခံခဲ့ရတဲ့ Atatürk နိုင်ငံတကာလေဆိပ်ကိုအပြည့်အဝပြန်ဖွင့်လိုက်ပါပြီ။အင်္ဂါနေ့မှာဒီကံဘုံခွဲတိုက်ခိုက်တာကြောင့်လူ40တယောက်သေဆုံးပြီး200ကျော်ဒဏ်ရာရသွားတဲ့ဖြစ်ရပ်ဖြစ်ထားပြီးတဲ့နောက်လေဆိပ်ကိုပြန်ဖွင့်တာပါ။လေယာဉ်ဝင်ထွက်ခီးစဉ်တွေအတွက်လေဆိပ်ကိုပြန်ဖွင့်ထားပါပြီလို့တူရကီဝန်ကြီးချုပ်ဘိုင်နာလီယူဒရင်းကဒီကနေ့ပြောပါရယ်။တူရကီလေကြောင်းလိုင်းကသူတို့ရဲ့လေယာဉ်ခီးစဉ်တွေအားလုံးပြန်ဆပြီလို့ပြောထားတယ်လို့အမေရိကန်နဲ့အစ္စတန်ဘူအကြားလေယာဉ်ခီးစဉ်တွေလည်းပြန်ဆနေပါပြီ။သေဆုံးသူတွေကဆယ်ယောက်ထက်မနည်းဟာနိုင်ငံသားတွေဖြစ်ပြီးဒဏ်ရာရသူ239ယောက်ထဲက109ယောက်ကိုဒီကနေ့မှဆေးရုံကပြန်ဆင်းခွင့်ပေးလိုက်ပြီလို့အစ္စတန်ဘူအုပ်ချုပ်ရေးမှူးကပြောပါရယ်။အထူးကံတိုက်ခိုက်သူ3ဦးဟာလေဆိပ်မှာလူအများအပြားကိုတနက်နဲ့ပစ်ခတ်ပြီးတဲ့နောက်လေဆိပ်ခရီးသည်ဆက်ယောက်ဆောင်မှအထူးကံပေါက်ခွဲလိုက်ကြတာပါ။တိုက်ခိုက်မှုရဲ့လက်သေးအဖြစ်ဘယ်သူကမှမကြေညာသေးပေမဲ့ကနအူးရထားတဲ့ထောက်ထားတွေရ IS အစွန်ရောက်တွေရဲ့လက်ချက်ဆိုတာပြနေတယ်လို့ဝန်ကြီးချုပ် Yield Dream ကပြောထားပါတယ်။ဒီတိုက်ခိုက်မှုဟာတရေဘောကြောင့်တဲ့လူရဖြစ်ပြီးအစွန်ရောက်တွေကိုတူရကီနိုင်ငံနေနဲ့ဆက်ပြီးနှိမ်နင်းသွားမယ်လို့ဝန်ကြီးချုပ်ကအခိုင်အမာပြောပါတယ်
။တူရကီနိုင်ငံမှာမနေ့ကဘုံခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးလူ40တယောက်သေဆုံးပြီး200ကျော်ထိခိုက်ဒဏ်ရာရရှိခဲ့တဲ့အတွက်ကမ္ဘာတစ်ဝှမ်းကနေဝမ်းနည်းပါကြောင်းနဲ့အကြမ်းဖက်လုပ်ရက်ကိုပြစ်တင်ရှုံချကြောင်းပြောဆိုလိုက်ကြပါတယ်။American သမ္မတအင်ဂျီရောကလည်းအင်္ဂါနေ့ကတူရကီနိုင်ငံမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုအပြင်ရစ်ဆက်ကြမ်းကြုတ်လာတဲ့အကြမ်းဖက်မှုဖြစ်ပါတယ်လို့အချိန်မဆိုင်ပဲပြစ်တင်ရှုံချလိုက်ပါတယ်။ Republican သမ္မတလောက်ဖြစ်တေချာတလောက်ရှိနေတဲ့ Donald Trump ကတော့ဒီတိုက်ခိုက်မှုဟာတိတ်ကိုဝမ်းနည်းစရာကောင်းတဲ့အကြောင်းဒီလိုဆက်ဆုပ်ဖို့ကောင်းတဲ့အကြမ်းဖက်လုပ်ရက်တွေကို American ပြည်ထောင်စုရဲ့အပြင်ဘက်မှာသာထားရှိဖို့အဖက်ဖက်ကအတတ်နိုင်ဆုံးဆောင်ရွက်မှဖြစ်မယ်လို့သူ့ရဲ့ Twitter Internet စာမျက်နှာမှာဖော်ပြလိုက်ပါတယ်။ Democratic သမ္မတလောက်ဖြစ်တေချာတလောက်ရှိနေတဲ့ Hillary Clinton ကတော့တူရကီပြည်သူတွေအပေါ်စာနာပေါင်းကြောင်းအလေးအနက်ပြောဆိုလိုက်ပြီး American ပြည်ထောင်စုအနေနဲ့အကြမ်းဖက်ချင်းချောက်မှုကိုကာကွယ်ကြဖို့အတွက်အရှိလေပိုင်းနဲ့ EU ဥရောပသမ္မတကမဟာမိတ်တွေနဲ့အတူထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်ကြဖို့ဆော်အုပ်လိုက်ပါတယ်။ကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်၊ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကယ်၊ပြင်သစ်သမ္မတဖွန်ဆွာအော်လန်၊ဘယ်လ်ဂျီယံဝန်ကြီးချုပ်ရှာ့စ်မီရှယ်တို့အပါအဝင်ကမ္ဘာတဝန်းခေါင်းဆောင်တွေကတူရကီအကြမ်းဖက်မှုကြောင့်တေဆုံးဒဏ်ရာရသူတွေကိုစာနာပါကြောင်းဝန်းနေပါကြောင်းနဲ့အကြမ်းဖက်မှုကိုတော့ပြစ်တင်ရှုံချလိုက်ကြပါတယ်ရှင်
။ရုရှားနဲ့တူရကီနိုင်ငံကြားခီးသွွားကဏ္ဍနဲ့ကုန်သွယ်ရေးတွေမှာပူးပေါင်းဆောင်ရွက်ပြန်ဆဖို့သဘောတူလိုက်ကြပါပြီ။ပြီးခဲ့တဲ့နှစ်ကရုရှားလေယာဉ်တစ်စင်းကိုတူရကီကပစ်ချလိုက်ပြီးခဲ့ကြဆိုရင်ပထမဆုံးအကြိမ်ဖြစ်သမ္မတနှုတ်ဦးအကြားတယ်လီဖုန်းနဲ့စကားပြောပြီးတဲ့နောက်အခုလိုသဘောတူလိုက်တာပါ။ကုန်သွယ်ရေးနဲ့စီးပွားဆက်ဆံရေးတွေပြန်စရေးတူရကီနဲ့ဆွေးနွေးပွဲတွေကိုရုရှားကပြန်လုပ်မယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တူရကီသမ္မတရီချစ်တာယက်အာရူဘန်တို့အကြားဒီကနေ့မိနစ်40ကြာတယ်လီဖုန်းကနေပြောဆိုတာမှာရုရှားသမ္မတပူတင်ကပြောပါတယ်။ဒါအပြင်တူရကီနိုင်ငံကိုရုရှားကဘာလက်ခီးတွေမသွားဖို့ပိတ်ပင်ကန့်သတ်ထားတာကိုလည်းရုတ်သိမ်းမယ်လို့နှစ်ဖက်စလုံးရဲ့ထုတ်ပြန်ချက်တွေမှာအတည်ပြုပြောထားပါတယ်။လာမယ့်စက်တင်ဘာလတရုတ်နိုင်ငံမှာကျင်းပမယ့်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးပြင်ပမှာတွေ့ဆုံဆွေးနွေးကြဖို့လဲသမ္မတပူတင်နဲ့သမ္မတအာဒိုဗန်တို့သဘောတူကြပါတယ်။ဒီသတင်းပတ်တွင်တူရကီသမ္မတကပေးပို့တဲ့စာကိုတုံ့ပြန်တဲ့အနေနဲ့သမ္မတပူတင်ကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုတာပါ။ပြီးခဲ့တဲ့နှစ်ကရုရှားဂျက်လီယင်ကိုပစ်ချခဲ့တဲ့ပေါ်စီမကောင်းဖြစ်ရာကြောင့်တူရကီသမ္မတကစာထဲမှာပြောထားပါတယ်။
EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ကနှုတ်ထွက်ဖို့ UK မဲဆန္ဒရှင်တွေမဲပေးဆုံးဖြတ်ခဲ့ပြီးရပ်ပိုင်းတွင်မှာပဲ EU ခေါင်းဆောင်တွေ Belgium နိုင်ငံ Brussels မြို့တော်မှာဒီကနေ့ထိပ်သီးအစည်းအဝေးလုပ်ခဲ့ပြီး Britain နိုင်ငံမပါဝင်တဲ့ EU ရဲ့အနာဂတ်အရေးဘယ်လိုပုံဖော်ကြမလဲဆိုတာကိုဆွေးနွေးခဲ့ကြပါတယ်။အဖွဲ့ဝင်ဖြစ်ကနေ Britain နိုင်ငံအနေနဲ့အများဆုံးထွက်သွားဖို့နဲ့နောက်ပိုင်းမှာ EU အဖွဲ့ဝင်တွေသာခံစား권ရှိတဲ့အကျိုးကျေးဇူးတွေကိုခံစား권ရရှိရေးမမျှော်လင့်ဖို့လည်းပြောဆိုလိုက်ကြပါတယ်။ဒီထိပ်သီးအစည်းအဝေးဟာ UK ဝန်ကြီးချုပ် David Cameron အတွက်တော့နောက်ဆုံးဖြစ်ပွဲရှိပါတယ်။ EU တွေကမထွက်ရင်ထောက်ခံမဲရအောင်စည်းရုံးနာမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်သူနှုတ်ထွက်မယ်လို့ Mr. Cameron ကပြောဆိုထားတာပါ။ဝန်ထဲပွဲနောက်နောက်ရပွဲတွေဖြစ်ပေမဲ့လေ EU အဖွဲ့ဝင်28နိုင်ငံခေါင်းဆောင်တွေရဲ့ဆွေးနွေးပွဲဟာအပြုသဘောဆောင်တယ်လို့အစည်းအဝေးပြီးတဲ့နောက် David Cameron ကပြောဆိုလိုက်ပါတယ်။EU တွေကနေ Britain ထွက်သွားပြီတာနဲ့အမျှ Britain ရော EU အနေနဲ့ပါဖြစ်နိုင်သမျှအနည်းဆက်ဆုံးဆက်ဆံရေးကိုတိစောက်တင်တယ်လို့ Mr. Cameron ကပြောဆိုလိုက်ပါတယ်။ဒါပေမဲ့ပြင်သစ်သမ္မတ François Hollande လို့တခြားခေါင်းဆောင်တွေကတော့ Britain အနေနဲ့ EU အဖွဲ့ဝင်ဖြစ်ကနေထွက်သွားပြီဆိုတာနဲ့တပြိုင်နက်ဥရောပရဲ့တခုတည်းသောဈေးကွက်ကိုဝင်ရောက်နိုင်ရေးအပါအဝင်ဘလို့အထူးအခွင့်အရေးမျိုးကိုမှရဖို့မမျှော်လင့်တော့ဘူးလို့ပြောဆိုလိုက်ပါတယ်ရှင်။
UAE အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရေကနေဘူလူညဘဲသတင်းလေးကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။ Syria Iraq နေဆန်နာမှာ IS အစွန်းရောက်အဖွဲ့ကအခြေစိုက်စခန်းတစ်ခုအဖြစ်အသုံးပြုတဲ့လေဆေးလေးတစ်ခုကိုအမေရိကန်ကျော်တော်နောက်ခံပေးထားတဲ့ Syria သဘုံတပ်တွေကဒီကနေ့မနေ့အစောပိုင်းမှာတင်လိုက်ပါတယ်။ El Bukhama မြို့နာက Hamdan လေဆေးဟာ IS အဖွဲ့ရဲ့မဟာဗျူဟာမြောက်အရေးပါတဲ့စခန်းတစ်ခုပါ။အဲ့ဒီလေဆေးဟာ Iraq နေဆန်နဲ့ကီလိုမီတာနည်းနည်းပဲဝေးတဲ့နေရာမှာရှိပါတယ်။ IS အဖွဲ့ရဲ့ Syria နဲ့ Iraq ကြားဂျာဂန်အခြေစိုက်ကိုဖျက်တောက်ဖို့အတွက်အင်ကာနေမှာထိုးစစ်စတင်ပြီးနိုင်ပိုင်းအတွင်းမှာပဲလေဆေးကိုတင်လိုက်တာပါ။El Bukhama မြို့ကို IS အဖွဲ့က2014ခုနှစ်မှာတင်ထားတာဖြစ်ပြီးအဲ့ဒါဟာသူတို့ရဲ့စစ်စင်ရေးတွေအတွက် Iraq နဲ့ Syria ကြားနယ်စပ်ကိုပိုင်ပိုင်နိုင်နိုင်ထိန်းလိုက်နေတာဖြစ်ပါတယ်။ဆက်ချက်လက်တန်းရှိပြီးဖြစ်တဲ့ New Syria Army ဆိုတဲ့သဘုံတပ်ဖွဲ့ဟာ American ရဲ့အထောက်အကူပေးမှုနဲ့အတူဒီကနေ့မှာဆက်ပြီးထိုးစစ်ဆင်တိုက်ခိုက်တာပါ။ဒါဟာဖြင့်အစွန်းရောက်အဖွဲ့ကသူတို့ဘာသာကြေညာထားတဲ့နယ်စပ်ခွာထားတဲ့ Caliphate ဒေသအပေါ်အရေးပါတဲ့မဟာဗျူဟာမြောက်ထိုးနှက်ချက်တစ်ခုပါ။ဒီထိုးစစ်ကနေ IS အကြမ်းဖက်အဖွဲ့ရဲ့ဂျာဂန်အခြေစက်နဲ့နိုင်ငံတစ်ခုကြားမှာဟန်ကျက်ညီလှုပ်ရှားနေတာကိုကန့်သတ်ဖို့ဖြစ်ပါတယ်။IS အဖွဲ့တင်ထားတဲ့ Fallujah မြို့ကိုလည်းတလားကြာထူးစစ်ဆင်တိုက်ခတ်ပြီးတဲ့နောက်ဒီသတင်းပတ်အတွင်းမှာပဲ Iraq တပ်ဖွဲ့တွေကပြန်သိမ်းနိုင်ခဲ့ပါတယ်
။ကနေဒါနိုင်ငံ Ottawa မြို့မှာကျင်းပမဲ့မြောက်အမေရိကထိပ်သီးတွေတွေ့ဆုံပွဲမှာသမ္မတ Obama အနေနဲ့ဥရုယားဒီအပြောင်းလဲရေးကိုဦးစားပေးဆွေးနွေးဖို့ရှိပါတယ်။သမ္မတ Obama က2025ခုနှစ်ကြာရင်မြောက်အမေရိကတိုက်ရဲ့ထက်ဝယ်မှာကာဗွန်ရေနံကမဟုတ်ပဲလျှက်စစ်စွမ်းအားကိုထုတ်လုပ်ဖို့ရည်ရွယ်ချက်နဲ့ပတ်သက်ပြီးကြေညာဖို့ရှိပါတယ်။အင်ရှင်ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့မက္ကဆီကိုသမ္မတ Enrique Peña Nieto နီယက်တိုတို့ကပါမြောက်ကိုရီးယားတိုက်တဝန်ဥရုယားဒီအပြောင်းလဲရေးမှာသမ္မတ Obama နဲ့အတူမိဖက်တွေအဖြစ်ပူးပေါင်းကြမှာဖြစ်ပါတယ်။လောလောဆယ်မြောက်အမေရိကတိုက်ရဲ့သုံးပုံတစ်ပုံမှာသာလေဆိုလာနေရောင်ကြီးရေအားနဲ့နျူကလ িয়ার ကနေတပ်ဆင်နဲ့လျှက်စစ်စွမ်းအင်တွေကိုထုတ်လုပ်အသုံးပြုနိုင်တာဖြစ်ပါတယ်။အမေရိကန်နဲ့ကနေဒါနိုင်ငံတို့ဟာမိသိန်းတန်းခွေကထုတ်လွှတ်တဲ့လေထုညင်ညမ်းမှုကို2012ခုနှစ်က40ရာခိုင်နှုန်းလျှော့ချခဲ့ပြီးလာမယ့်10နှစ်အတွင်း45ရာခိုင်နှုန်းအထိလျှော့ချဖို့တာဝန်ခံထားပြီးဖြစ်ပါတယ်ရှင်။
အာဖရိကတိုက်ကရွှေပြောင်းဒုက္ခသည်900ထက်မနည်းပါသွားတယ်လို့ယူဆထားပြီး2015ခုနှစ်ဧပြီလကနှိမ့်မြုပ်သွားတဲ့ရေရင်အပြည့်အစည်းကိုအီတလီရေတပ်ကပြန်ဆယ်လိုက်ပါတယ်။အလောင်းတရာကျော်ကိုရေတပ်ကပြန်ရထားပြီးအမျိုးသမီးနဲ့ကလေးအလောင်းနောက်ထပ်အများပြားဟာတင်မောကုန်းပေါက်ဝမ်းထဲမှာပိတ်မိနေဦးမယ်လို့ယူဆကြပါတယ်။ဒေသုံသူတွေဘယ်သူပေါ်ပါဆိုတာသိပ္ပံပညာရှင်တွေဆက်စစ်ခွဲခြားနိုင်ဖို့အတွက်အေးကန်းတည်ယူပို့ဆောင်ရေးတပ်တားကြီးတွေကိုအသုံးပြုနေပါတယ်။ရေရင်ဟာအီတလီနိုင်ငံတောင်ပိုင်းလမ်ဘီဒူဆာကျွန်းနဲ့193ကီလိုမီတာအကွာပင်လယ်ပြင်မှာ2015ခုနှစ်ဧပြီလ17ရက်နေ့ကနှိမ့်မြုပ်သွားတာပါ။ကုန်တယ်တင်မောတစ်စင်းကသူတို့ရေရင်နဲ့ကတ်လာချိန်မှာရွှေပြောင်းဒုက္ခသည်တွေဟာတင်မောတစ်ဖက်ထက်ကိုရွှေ့သွားကြတာကြောင့်တိတ်မောက်သွားတာလို့ယူဆထားပါတယ်
။ကမ္ဘာတစ်ဝန်းကတိုယိုတာကား3သန်းကျော်မှာလေအိတ်စနစ်နဲ့ကာဗွန်ဓာတ်ငွေထုတ်လွှတ်မှုကိုထိန်းချုပ်တဲ့စနစ်တွေမှာချွတ်ရင်းချက်တွေရှိနေတာကြောင့်ဂျပန်ကားကုမ္ပဏီတိုယိုတာကနေဒီကားတွေကိုပြန်လည်ပြင်ဆင်ပေးမယ်အကြောင်းဒီကနေ့ထုတ်ပြန်ကြေညာလိုက်ပါတယ်။အနည်းငယ်ဖြစ်စေနိုင်တဲ့လေအိတ်စနစ်ကြောင့်ကားတသန်းခွဲနီးပါးကိုပြန်လည်ပြင်ဆင်ပေးဖို့ပြောဆိုခဲ့ပြီးနိုင်ပိုင်းကြာမှာပဲကာဗွန်ဓာတ်ငွေထုတ်လွှတ်မှုထိန်းချုပ်တဲ့စနစ်ချွတ်ယွင်းမှုကြောင့်နောက်ထပ် Toyota ကား2သန်းခွဲကျော်ကိုပြန်လည်ပြင်ဆင်ပေးမယ်အကြောင်းပြောဆိုလိုက်တာပါ။ပြီးခဲ့တဲ့လတွေအတွင်းကားအစင်းကြီးအမြောက်အများရဲ့လ လေအိတ်စနစ်ချွတ်ယွင်းမှုတွေမှာဒီလေအိတ်တွေကိုထုတ်လုပ်တဲ့တကာတာကုမ္ပဏီကအဓိကတာဝန်ရှိခဲ့ပေမဲ့လို့အခုဒီချိန်မှာတော့တကာကာကုမ္ပဏီနဲ့မဆိုင်ဘူးလို့ဆိုပါတယ်2008ခုနှစ်အောက်တိုဘာနဲ့2012ခုနှစ်ဧပြီလအတွင်းထုတ်လုပ်ရောင်းချခဲ့တဲ့လျှက်စစ်နဲ့ဓာတ်ဆီနှမျိုးသုံး Hybrid Prius အမျိုးအစားကားတွေ Prius လျှက်စစ်ကားတွေနဲ့ Lexus အမျိုးအစားကားတွေရဲ့လေအိတ်တချို့မှာအကြောင်းအသေးလေးတွေပါရှိနေပြီးဒီအကြောင်းတွေကနေကားမောင်းသူတွေနဲ့စီးသူတွေကိုအန္တရာယ်ပေးနိုင်တာကြောင့်အခုလိုပြန်လည်ပြင်ဆင်ပေးမယ့်အခြေအနေဖြစ်လာတာပါရှင်
။အိန္ဒိယနိုင်ငံမှာကလေးငယ်တွေအာဟာရဓာတ်မပြည့်ဝတာပပျောက်သွားအောင်လှုပ်ဆောင်တဲ့နေရာမှာဒုတက်မှုရထားပေမဲ့စိန်ခေါ်မှုအများပြားနဲ့ရင်ဆိုင်နေရဆဲဖြစ်တယ်လို့အိန္ဒိယမှာရောက်နေတဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်မြွန်ကင်းကဒီကနေ့ပြောလိုက်ပါတယ်။အိန္ဒိယနိုင်ငံကကလေးငယ်200ခန့်လို့အောက်ပဲကလေးဘဝအဓိကကျတဲ့အသက်ပိုင်းခြားတွေမှာကမ္ဘာ့ဘဏ်အဆိုအဖြစ်အခြေခံလိုအပ်ချက်တွေကိုရနေတာပါ။အရာတွေကတော့အမှန်ကန်သင့်လျော်တဲ့အစားအစာစနစ်ကျတဲ့ကျန်းမာရေးဆောင်ရှောက်မှုစောစည်းစွာတည်ယူနိုင်မဲ့အခွင့်အလမ်းတန်ရှင်းတဲ့ရည်နဲ့တန်ရှင်းရည်တွေဖြစ်ပါတယ်။ဒီအခြေအနေကိုကလေးတွေအသက်9နှစ်အောက်မှာကင်တွေဖြစ်ရှင်းတာလမ်းကြောင်းမှန်မော်ရှိနေပြီမဲ့လေပြဿနာကအိန္ဒိယရဲ့အစီအစဉ်တွေဟာကျောင်းပတ်တက်ခင်အရွယ်ကလေးတွေကိုဥတီချက်ထားပြီးလုပ်နေတာဖြစ်တယ်လို့ကမ္ဘာ့ဘဏ်ကဆိုပါတယ်။ဒါကြောင့်လည်းကလေးရဲ့ဖွံ့ဖြိုးတိုးတက်မှုစတင်တဲ့အခရာအကြဆုံးပထမဆုံးရက်တထောင်အတွင်းလှုပ်ဆောင်ဖို့ပြက်ကွက်နေတယ်လို့ကမ္ဘာ့ဘဏ်ကထောက်ပြပါတယ်။ပြင်သစ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့ Euro 2016ဘောလုံးပြိုင်ပွဲတွေ Quarter Final နဲ့အဆင့်ကိုရောက်နေပါပြီ။ Quarter Final ပထမဆုံးပွဲဖြစ်ပိုလန်နဲ့ပေါ်တူဂီအသင်းတို့မြန်မာစံတော်ချိန်ဇူလိုင်လ1ရက်တောက်ကြနေ့မနေ့တနာရီခွဲမှာကစားကြပါမယ်။ဇူလိုင်လ2ရက်စနေနေ့မနေ့တနာရီခွဲမှာ Wales နဲ့ Belgium ၊3ရက်တနင်္ဂနွေနေ့မနေ့တနာရီခွဲမှာ Germany နဲ့ Italy ၊4ရက်တနင်္လာနေ့မနေ့တနာရီခွဲမှာပြင်သစ်နဲ့ Iceland အသင်းတို့အသီးသီးရှင်ပြိုင်ကစားကြပါမယ်ခင်ဗျာ
။ထိတ်တဲရောက်တဲ့ရင်တွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်စိုးဝင်းတို့ပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်နေတဲ့အခြေအနေတစ်ပြိုင်တည်းထက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်အခုကတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာကျင်းပနေတဲ့ဥရောပသမဂ္ဂထိပ်သီးအစည်းအဝေးဒီကနေ့နောက်ဆုံးနေ့မှာဗြိတိန်နိုင်ငံမပါဝင်တော့မဲ့ EU ဥရောပသမဂ္ဂရဲ့အနာဂတ်အရေးကိုအာရုံစိုက်ဆွေးနွေးခဲ့ကြပါတယ် EU ခေါင်းဆောင်တွေကဗြိတိန်နိုင်ငံအနေနဲ့ EU ကနေအမြန်ဆုံးနှုတ်ထွက်ပေးဖို့တောင်းဆိုလိုက်ပြီးဘာမှမပေးဆက်ဘဲ EU အဖွဲ့ဝင်အဖြစ်ခန်းစား권နဲ့ရရှိဖို့မမျှော်လင့်ပါနဲ့လို့သတိပေးရင်းဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကိုနှုတ်ဆက်လိုက်ကြပါတယ်Paris မြို့ကနေ VOA သတင်းတောက် Lisa Bryan သတင်းပေးပို့ထတာကိုဒေါခင်စိုးဝင်းကပြောပြပေးပါအောင်ရှင်
။ကောင်းပါပြီ။ EU ထိပ်သီးအစည်းအဝေးအပြီးကျင်းပတဲ့ညစာစာပွဲကတော့ Czech နိုင်ငံဥရောပရေးရာဝန်ကြီး Thomas Prusa ကအမဲသားဟင်းက British တွေအကြိုက်ချက်ထားတာမဟုတ်ဘူးလို့နောက်ပြန်ခဲ့တာကလွဲလို့ခက်အေးအေးနဲ့ပဲပြီးဆုံးခဲ့ပါတယ်။ EU ကနေ Britain နှုတ်ထွက်ရေးလူထုဆန္ဒခံယူဝဲပြီးဝန်ကြီးချုပ်ယာရူးကနေနှုတ်ထွက်မယ်လို့ပြီးခဲ့တဲ့သတင်းဘက်ကပြောထားတဲ့ David Cameron ကတော့ဒီထိပ်သီးအစည်းအဝေးဟာနောက်ဆုံးပဲဖြစ်မှာပါ။ဝန်ထမ်းမှုတွေနဲ့အတူနောင်တတွေရပေမဲ့လို့ EU ခေါင်းဆောင်28ယောက်နဲ့ဆွေးနွေးရတာအပြုသဘောဆောင်ပါတယ်လို့ David Cameron ကအခုလိုပြောဆိုလိုက်ပါတယ်
။ Britain should seek and Europe should seek the closest possible relationsAs Britain leaves the EU, close relations over
EU ကနေဗြိတိန်နှုတ်ထွက်ချိန်မှာဗြိတိန်နေနဲ့ရောဥရောပအနေနဲ့ပါ EU နဲ့ဗြိတိန်ကြားကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုနဲ့လုံခြုံရေးမှာပါအနီးကပ်ဆုံးဆက်ဆံရေးကိုအဖြစ်နိုင်ဆုံးကြိုးစားတင်ပါတယ
်ဒါပေမဲ့ EU ခေါင်းဆောင်တွေကတော့ EU ကနေထွက်သွားပြီတာနဲ့တပြိုင်နက်အထူးခံစား권တွေဘာမှမမျှော်လင့်ပါနဲ့လို့ကိုယ်တိုင်အမှားစကားတွေပါကြပါတယ်ပြင်သစ်သမ္မတ François Hollande ကတော့အခုလိုထောက်ပြလိုက်ပါတယ
် S'il veut rester dans le marché uniqueComme je vous l'ai dit, il faudra qu'il en paye le prix.
Britain နဲ့ Europa တခွင့်ပြည်ဝင်ခွင့် visa မလိုပဲလွတ်လပ်စွာဝင်ထွက်ခွင့်အပါအဝင် Europa ဈေးကွက်မှာပါဝင်ခြင်းနဲ့ဆိုရင်တော့အခကျင်းငွေပေးရပါလိမ့်မယ်လို့ပြောဆိုသွားတာပါ။ EU ကနေ Britain နှုတ်ထွက်ဖို့မဲခွဲရတဲ့အကြောင်းရင်းတစ်စိတ်တစ်ပိုင်းကတော့လူဝင်မှုကြီးကြပ်ရေးကန့်တတ်ဖို့ရည်ရွယ်ရင်းဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အပြီးစတင်ဖွဲ့စည်းခဲ့တဲ့ဥရောပသမဂ္ဂရဲ့အနာဂတ်ကိုဗြိတိန်နိုင်ငံမပါဘဲပြန်လည်အင်အားဖြည့်ဆည်းဖို့နဲ့ဥရောပစီမံကိန်းတရက်ပြန်လည်တည်ထွင်ကြဖို့ EU ခေါင်းဆောင်တွေကကြေကြေပြန့်ပြန့်ဆော်ဩနေကြပါတယ်။ American ပြည်ထောင်စု German Marshal ရန်ပုံငွေအဖွဲ့ကြီးရဲ့ပြင်သစ်ရုံးခွဲတာဝန်ခံ Alexandra D. Hoop Schaeffer ကလည်းအခုလိုမှတ်ချက်ပေးပါတယ်။
It is a crisis for the EU and now it's about how to manage that in the most coherent
ဒါဟာ EU အတွက်အကျက်တဲတစ်ခုပါပဲ28နိုင်ငံအကြား EU စီမံကိန်းအပေါ်ကွဲပြားတဲ့အမြင်တွေကိုစုစည်းဖို့နဲ့ညီညွတ်ကြဖို့အတွက်ဘယ်လိုစီမံကုတ်ကဲကြမလဲဆိုတာကိုအခုစဉ်းစားကြပါတော့မယ်
EU ရဲ့အင်အားကြီးနိုင်ငံတွေဖြစ်တဲ့ဂျာမနီ၊ပြင်သစ်နဲ့အီတလီနိုင်ငံတွေကတော့ EU အနေနဲ့လုံခြုံရေး၊လူငယ်တွေအရေး၊အလုပ်အကိုင်နဲ့စီးပွားရေးမှာဘယ်အရာကိုဦးစားပေးသင့်တယ်လဲဆိုတာကိုရည်ရွယ်ချက်အကြံပြင်းချမှတ်နေကြပါတယ်။ဒါပေမဲ့ဒီအချက်တွေဟာတကယ်တော့အသစ်ဆန်းတွေမဟုတ်ကြပါဘူးလို့ VOA သတင်းတောက် Lisa Bryant ကပြင်သစ်နိုင်ငံ Paris News ကနေသတင်းပေးပို့ထားတာပါရှင်
။ဒေါက်ခင်ဆိုးဝင်းပြောပြပေးခဲ့တာပါရှင်။မကြာခင်မှာတော့မြန်မာဆန်ရသတင်းဆောင်မတွေကိုထုတ်လွှင့်ပေးမှာပါ။အခုကတော့လာမယ့်စနေနေ့ည9နာရီတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တို့ကိုအသိပေးလိုပါတယ်ရှင
်။7 day သတင်းစာမှာရေးသားဖော်ပြခဲ့တဲ့သတင်းတစ်ပုဒ်ကြောင့်သတင်းစာကိုစစ်တပ်ကအမှုဖွင့်တရားစွဲဖို့ကြိုးစားခဲ့ပါတယ်။နှစ်ဖက်ညှိနှိုင်းပြီးတဲ့နောက် 7 day သတင်းစာကအစိုးရပိုင်သတင်းစာတွေကနေတက်မတော်သူပန်ကြားလွားဆိုတာကိုထည့်ပြီးတော့တောင်းပန်ခဲ့ပြီးတပ်ဖက်ကလည်းတရားစွဲထားတာကိုပြန်ရုပ်လိုက်ပါတယ်။7 day ရဲ့သတင်းရေးသားချက်မှာတက်ကတရားစွဲရလောက်အောင်ဘာရီများမှားယွင်းသွားပါတယ်ဘလောက်ထိထိခိုက်နေတာတော့ကြောင့်တရားစွဲတဲ့ဒီဖြစ်ရတာပါလေပြည်သူရဲ့နားမျက်စိဖြစ်တဲ့သတင်းမီဒီယာဟာတက်နဲ့ပတ်သက်ရင်လက်ရှောင်ပြီးဘာမှမပြောမရေးမထုတ်လွှင့်မှုထပ်ပြီးသတိပေးလိုက်တာပါလားဒီမိုကရေစီရဲ့အသက်သွေးကြောသတင်းလွှတ်ခွင့်ဟာမြန်မာနိုင်ငံမှာဆက်ပြီးချိန်ချောက်ခံနေရဆဲပဲလို့ကျွန်တော်တို့သောတာရှင်တွေမြင်ကြပါသလားအခုလာမယ့်စနေညတိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-1-999လေး၊ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။လာမယ့်စနေနေ့ည9နာရီတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းလှတွေကိုတင်ပြပေးဖို့အချိန်ရောက်ပါပြီ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတဲ့အနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုကန့်သတ်ထိန်းချုပ်ထားတဲ့ဥပဒေဟောင်းတွေကိုဖျက်သိမ်းပစ်ဖို့နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်အကဲကတ်အဖွဲ့ဖြစ်တဲ့ Human Rights Watch ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံတွင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စုဝေးခွင့်ကိုဖိနှိပ်ထားတဲ့ဥပဒေတွေအပေါ်လေးလာသုံးသပ်ထားတဲ့အစိုးရခန်းစားတစ်ဆောင်ကိုဒီကနေ့ထုတ်ပြန်လာမှာ HRW အဖွဲ့ကပြောဆိုလိုက်တာလည်းဖြစ်ပါတယ်။အပြည့်အစုံကိုတော့ HRW အဖွဲ့ရဲ့ရန်ကုန်မြို့ကသတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားရောက်သတင်းယူထားတဲ့ BOA မြန်မာပိုင်းရဲ့သတင်းတောက်မမြင့်မြင့်ခိုင်ကတင်ပြပေးပါအောင်ရှင်
။ဟုတ်ကဲ့။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်ဆိုင်ရာအခွင့်အရေးတွေကိုအာမခံနိုင်အောင် NLD အစိုးရတဲ့အနေနဲ့အမြန်ဆုံးဆောင်ရွက်ဖို့နိုင်ငံတကာလူ့ခွင့်ရေးအခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတဲ့ HRW ကတိုက်တွန်းလိုက်တာပါ။အခြေခံလူ့ခွင့်ရေးတွေကိုချိုးဖောက်ပြီးအတိုက်ခံတွေ၊တက်ကြွလှုပ်ရှားသူတွေကိုဖိနှိပ်ခဲ့တဲ့ဥပဒေတွေကိုအဓိကလေ့လာသုံးသပ်ထားတဲ့အစိုးရခန်းစားတစောင်းကိုဒီကနေ့ဇူလိုင်လ29ရက်နေ့မှာထုတ်ပြန်ကြေမှာပဲခင်းနဲ့မလျော်ညီတော့တဲ့ဥပဒေဟောင်းတွေကိုပြင်ဆင်တာ၊ရုပ်သိမ်းတာတွေလုပ်ဖို့တိုက်တွန်းလိုက်တာဖြစ်ပါတယ်။ဒါမှစစ်မှန်တဲ့အပြောင်းလဲကိုဖော်ဆောင်ရာရောက်တယ်လို့လည်း HRW ရဲ့ဥပဒေရေးရာအကြံပေးလင်ဒါလက်ခီယာကပြောဆိုလိုက်ပါတယ
်။မြန်မာပြည်ရဲ့အပြောင်းလဲကာလမှာနိုင်ငံသားတိုင်းရဲ့လူအခွင့်အရေးကိုလေးစားပေးရမှာဖြစ်ပါတယ်။လူလက်စွာပြောဆိုခွင့်ကိုအသုံးချပြီးအစိုးရရဲ့အုပ်ချုပ်ရေးဥပဒေပြုရေးစတဲ့မန်နိုင်အသီးသီးရဲ့လုပ်ကိုင်ဆောင်ရွက်မှုတွေအပေါ်ဝေဖန်ထောက်ပြတာတွေကိုလက်ခံပေးရမှာဖြစ်ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကျင့်သုံးတဲ့နေရာမှာရာဇဝတ်မှုတွေကိုကြောက်စရာမလိုပဲလွတ်လပ်စွာပြောဆိုခွင့်ရှိစေရမှာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မတရားတဲ့ဥပဒေကိုပြင်ဆင်ပြဋ္ဌာန်းဖို့လွှတ်တော်တွင်နေရာအများစုရထားသလိုတစ်ချိန်တည်းမှာပဲအဲ့ဒီဥပဒေကိုပြင်ဆင်ဖို့ပြည်သူလူထုရဲ့ထောက်ခံမှုရထားပြီးသားဖြစ်ပါတယ်။အခုလွှတ်တော်တွင်မှာရှိနေတဲ့လွှတ်တော်ကိုယ်စားလှယ်တွေလည်းအဲ့ဒီမတရားတဲ့ဥပဒေတွေရဲ့ဒဏ်တွေကိုခံခဲ့ရတာဖြစ်တဲ့အတွက်အဲ့ဒီဥပဒေတွေကိုပြင်ဆင်ပြောင်းလဲခြင်းဟာတကယ်စစ်မှန်တဲ့အပြောင်းအလဲတွေဖြစ်လာပြီဆိုတာကိုပြသရရောက်မှာလည်းဖြစ်ပါတယ
်။ HRW ကထုတ်ပြန်လိုက်တဲ့တင့်ကိုအချိန်မရွေးဖမ်းနိုင်သည်ဆိုတဲ့အစီရင်ခံစာမှာလွတ်လပ်စွာပြောဆိုခွင့်နဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်မှုတွေကိုရာဇဝတ်ပုံမှန်တွေတက်ပြီးပြစ်ဒဏ်ပေးနိုင်တဲ့ငြိမ်းချမ်းစွာစီတန်းလဲလှယ်ခြင်းဆိုင်ရာဥပဒေ၊ဆက်သွယ်ရေးဥပဒေ၊သတင်းမီဒီယာဥပဒေစတဲ့ဥပဒေတွေကိုတေချာလေ့လာသုံးသပ်ထားပြီးအစိုးရတဲ့အနေနဲ့အဲ့ဒီဥပဒေတွေကိုပြင်ဆင်ပယ်ဖျက်ဖို့အတွက်အကြံပြုချက်တွေကိုလည်းဖော်ပြထားတာဖြစ်ပါတယ်။ NLD အစိုးရတဲ့စတင်တာဝန်ယူပြီးမေလကုန်ပိုင်းကငြိမ်းစုစီဥပဒေအစ်စ်ကိုအမျိုးသားလွှတ်တော်ကပြင်ဆင်အတည်ပြုခဲ့ပြီးတည်တာတဲ့တိုးတက်မှုရှိပေမဲ့ဥပဒေအဟောင်းကအားနည်းချက်တွေပါဝင်နေစေဖြစ်တယ်လို့လူ့ခွင့်ရေးစောင့်ကြည့်အဖွဲ့ HRW ကထောက်ပြပါတယ်။ငြိမ်းစုစီဥပဒေကိုနောက်တစ်ကြိမ်လွှတ်တော်အစည်းအဝေးပြန်ဆချိန်မှာပြည်သူ့လွှတ်တော်မှဆွေးနွေးမှာဖြစ်တာမို့ဒီဖြစ်စဉ်ကိုတေချာလေ့လာစောင့်ကြည့်သွားမှာဖြစ်တယ်လို့ HRW ရဲ့ဥပဒေရေးရာအကြံပေးလင်ဒါလက်ခီယာကအခုလိုပြောပါရယ
်
မကြသေးခင်ကအမျိုးသားလွှတ်တော်မှအတည်ပြုပြီးဖြစ်တဲ့ငိမ့်စုစီဥပဒေအသစ်ကိုပြည်သူ့လွှတ်တော်မှလည်းဆွေးနွေးဖို့ရှိတဲ့အတွက်နောက်တစ်ချိန်လွှတ်တော်အစည်းအဝေးတွေပြန်ဆိုင်ရင်ဒီဥပဒေနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေကို HRW အနေနဲ့တေချာအနီးကပ်စောင့်ကြည့်သွားမှာဖြစ်ပါတယ်ပြီးတော့ HRW ရဲ့အကြံပြုချက်တွေကိုပေးပို့သွားမှာဖြစ်ပါတယ်လူတိုင်းလူတိုင်းရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ငြိမ်းချမ်းစွာပြည့်ပြည့်ဝဝအကာအကွယ်ပေးတဲ့ဥပဒေတွေကိုပြဋ္ဌာန်းနိုင်နိုင်မယ်လို့လည်းမျှော်လင့်ပါတယ်
။မြို့သားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရစတင်တာဝန်ယူပြီးမကြာခင်ကာလမှာနိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးခဲ့သလိုပုံမှန်တစဲလိုလူသိများတဲ့နိုင်ငံတော်အားနှောက်ယှက်ဖြက်စီးလိုသူများရဲ့ BNDA မှာကာကွယ်ဆောင်ရှောက်တဲ့ဥပဒေနဲ့နိုင်ငံရေးတက်ကြွလှရှားသူတွေကိုဖမ်းဆီးထောင်ချခဲ့တဲ့အရေးပေါ်စီမံချက်အဥပဒေတွေကိုလည်းဖျက်သိမ်းလိုက်ပါတယ်။ဒါပေမဲ့လက်ရှိမြန်မာပြည်ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရရဲတပ်ဖွဲ့ကိုတပ်မတော်ကထိန်းချုပ်ထားစေဖြစ်တော်မူမတရားတဲ့ဥပဒေတွေနဲ့ဖမ်းဆီးမှုတွေဆက်ပြီးပေါ်ပေါက်နေတာဖြစ်တယ်လို့ HRW ကထောက်ပြနေတာလည်းဖြစ်ပါတယ်ရှင်
။ရန်ကုန်ခြေစိုက် VOE သတင်းထောက်မမြင့်မြင့်ခိုင်ပါရှင်။အခုကတော့ကုလလုခွင့်ရေးကိုစလဲနဲ့လွှတ်တော်တာဝန်ရှိသူတွေရဲ့ဆွေးနွေးခဲ့ကြတဲ့အခြေအနေကိုလည်းပြောပြပေးခြင်းပါတယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီဟာဒီကနေ့မှာတော့လွှတ်တော်တွင်းကအစင်းမြင့်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပါအဝင်လွှတ်တော်ရဲ့လုပ်ငန်းတွေကိုဆွေးနွေးကြပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းစစ်ဆေးသူရဲ့၁၂ရက်ကြာခီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်ဒီကနေ့တွေ့ဆုံခဲ့သူတွေထဲမှာတော့ပြည်ထောင်စုလွှတ်တော်နာယကအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးမန်းဝင်းခိုင်တန်းတို့အပြင်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်ဥက္ကဋ္ဌသူရဦးရွှေမန်းတို့လည်းပါဝင်ပါတယ်။လူခွင့်ရဲ့အထူးကိုယ်စားလှယ်ရဲ့ခီးစဉ်နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းရဲ့သတင်းထောက်မတ်တင်ကီလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေစုံစမ်းစစ်ဆေးဖို့ရောက်ရှိနေတဲ့ကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာဒီနေ့မှာတော့နေပြည်တော်မှာပဲပြည်ထောင်စုလွှတ်တော်နာယကဦးမန်းဝင်းခိုင်တန်းနဲ့တွေ့ဆုံပြီးအခြားလွှတ်တော်အသီးသီးကရေးရာကော်မတီတွေနဲ့တွေ့ဆုံခဲ့တယ်လို့ပြောရေးဆိုခွင့်ရှိသူဦးအေးဝင်းကအခုလိုပြောပါတယ်
။ဒီနေ့ကလည်းဒီကနေပြည်တော်မှာပဲလွှတ်တော်ထဲမှာပဲအဲ့ဒီကလွှတ်တော်ဟိုမှာဒီလွှတ်တော်ကအမန်းမင်းခိုင်ဝင်းတန်းနဲ့တူနေတယ်တွေ့ရယ်ဒီပြည်တော်တခြားအဲ့ဒီဘီလ်ကော်မတီတွေပေါ့နော်ဒီအမျိုးသားလွှတ်တော်ပြည်သူလွှတ်တော်အဲ့ရဒီပေါ်ဥရီပြည်ကော်မတီတွေနဲ့လည်းတွေ့ရဆိုဒီနေ့အစည်းအဝေးကြီးကတော့အကုန်လုံးဒီလွှတ်တော်ထဲမှာပဲခင်ဗျာ
ဒီကနေ့မနက်9နာရီလောက်မှာနေပြည်တော်အမျိုးသားလွှတ်တော်ဧကမဆောင်မှာပြည်ထောင်စုလွှတ်တော်နာယကအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးမန်းဝင်းခိုင်တန်းနဲ့တွေ့ဆုံပြီးလွှတ်တော်ရင်းကော်မတီတွေရဲ့လုပ်ငန်းစဉ်တွေအကြောင်းကိုလည်းဆွေးနွေးခဲ့တာပါဦးမန်းဝင်းခိုင်တန်းနဲ့တွေ့ဆုံတဲ့အခါမှာခေတ်စနစ်နဲ့မလျော်ညီတော့တဲ့ဥပဒေတွေပြင်ဆင်ဖို့ရှိမရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ရှိမရှိမေးမြန်းခဲ့တယ်လို့အမျိုးသားလွှတ်တော်ရုံးကတာဝန်ရှိသူဦးရဲမျိုးဝင်းကအခုလိုပြောပါတယ်
။ဥပဒေကြီးကခေတ်စနစ်နဲ့မညီတဲ့ဥပဒေလေးတွေရောပြင်ဖို့ရှိသလားဆိုတော့ဒီဘက်ကလည်းပဲဥက္ကဋ္ဌကြီးကတော့ပြောတင်ကြတာကတော့ခေတ်စနစ်နဲ့မလျော်ညီတဲ့ဟာတွေကပြည်သူတွေနဲ့ဟိုတော့နော်ဟိုနည်းနည်းဖြစ်တဲ့ကိစ္စမျိုးတွေကိုပြုလင်းပြိုင်နဲ့ပြုပြင်ပြောင်းလဲနေရတယ်ပဲအခုလည်းပဲလက်ရှိရတော့ကျွန်တော်အင်းဘော်ဒီဘက်ကလွှတ်တော်ဒီမှာတော့ဆောင်ရွက်တာလည်းဒီဘက်မှာတော့တုံးမှုတော့ပြီးသွားပြီပေါ့ကန္နာဒီယာလည်းပဲဒါကျွန်တော်တို့လိုအပ်တာတော့ဆောင်ရွက်မယ်ဆိုပြီးတော့ပြောတမ်းကြပါတယ်ခင်ဗျာဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့လည်းပဲစင်နာစင်နာတွေမေးတာပေါ့ဒါကတော့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာလည်းပဲအခုကျွန်တော်ကြားလိုက်တာကတော့တော်တော်ဆက်စည်ရတော့ဒါကဒါလည်းအရင်ကတွေ့ရတဲ့အနေအထားဆိုတော့ဒါလည်းအေဂျန်မီတိုင်းမီကွန်မျိုးတိုးတက်လာတဲ့အနေအထားဒီနေ့အချိန်ကြာမှာပဲဒါလည်းပေါင်းဆိုင်နေနဲ့ဆောင်ရွက်ရမယ်ပြောတယ်မှာကြားပါတ
ယ်အဲ့ဒီနောက်မှာတော့မစ္စယဟီလီဟာသူရဦးရွှေမန်းဦးဆောင်တဲ့ဥပဒေရေးရာနဲ့အထူးကိစ္စများလေ့လာဆန်းစစ်သုံးသပ်ရေးကော်မတီနဲ့လည်းတွေ့ဆုံခဲ့ပါတယ်တွေ့ဆုံတဲ့အခါမှာမြန်မာနိုင်ငံတွင်းကလူအခွင့်အရေးအခြေအနေတွေတိုးတက်လာအောင်ဆောင်ရွက်နေကြောင်းတိုင်းရင်းသားတွေရဲ့အထူးခြားတဲ့လူမှုရေးစီးပွားရေးအခြေအနေတွေကိုပါထည့်သွင်းစဉ်းစားနေရတာကြောင့်လက်တွေ့မှာအဆင်မပြေမှုတွေကြုံတွေ့ရကြောင်းတင်ပြခဲ့တယ်လို့သူရဦးရွှေမန်းရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်မစ္စယန်ဟီလီဟာသူ့ရဲ့မြန်မာနိုင်ငံခရီးစဉ်အားလုံးအပြီးဇူလိုင်လ၁ရက်နေ့မှာသတင်းမီဒီယာတွေနဲ့တွေ့ဆုံပြီးသတင်းစာရှင်းလင်းပွဲတစ်ရက်ကျင်းပသွားမှာပါခရီးစဉ်အတွင်းတွေ့ရှိခဲ့တဲ့မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေကိုစက်တင်ဘာလမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြသွားမှာဖြစ်ပါတယ်ရှင
်ရန်ကုန်ခြေစိုက် VOE သတင်းတောက်မတ်တင်ကီလင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့ငြိမ်းချမ်းရေးသတင်းတစ်ပုဒ်ကိုလည်းပြောပြပေးခြင်းပါတယ် အပြည့်အခက်ရက်စဲရေးသဘောတူစာချုပ်လက်မှတ်မထိုးရရသေးတဲ့ဘဲအဖွဲ့ကမဆိုနိုင်ငံရေးမှုပေါင်းရေးဆွဲရေးလုပ်ငန်းစဉ်ရေးဆွဲတာနဲ့27ရာစုပင်လုံညီလာခံမှာပါဝင်လာဖို့ဖိတ်ခေါ်သွားမယ်လို့တက်မတော်ကပြောဆိုလိုက်ပါတယ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်တက်မတော်တာဝန်ရှိသူတွေနဲ့အပြည့်အခက်ရက်စဲရေးလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေနဲ့ဒီကနေ့တွေ့ဆုံရမှာအခုလိုပြောဆိုခဲ့တာဖြစ်ပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မမေခါကပြောပြပေးပါအောင်ရှင်
တနိုင်ငံလုံးပြစ်ခတ်ရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထူထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်း၈ဖွဲ့ဖွဲ့စည်းထားတဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းများငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်တို့နေပြည်တော်မှာတွေ့ဆုံခဲ့ချိန်မှာတက်မတော်ဘက်ကတိုင်းရင်းသားအဖွဲ့တွေကိုအခုလိုပြောဆိုလိုက်တာပါတက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်အချိန်၂နာရီကြာကြာတွေ့ဆုံဆွေးနွေးခဲ့တဲ့ဒီဆွေးနွေးမှုရလဒ်နဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းများငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကဘုံမူကြီးခွန်ဦးကကအခုလိုပြောပြပါရစေ
။အလုံးကောင်းမွန်တဲ့တွေ့ဆုံပွဲပဲအကျိုးတော်တော်ရှိပါလား။ဒီဒီရလကောင်းဖတ်တယ်လို့ပြောနိုင်တာပေါ့။ပွဲကတော့လာမယ့်27ရာစုပင်လုံးဒီတော်သူဒီတိုင်းယူလာကအတွက်ဒီလက်မှတ်တော်ကြီးရှိဖွဲ့လည်းပူပေါင်းဆောင်ရွက်မယ်၊တမတော်လည်းပူပေါင်းဆောင်ရွက်မယ်ဆိုတော့ဒီကိစ္စမျိုးတမတော်နဲ့လက်မှတ်တော်ရှိဖွဲ့ကတော့အစုဖွဲ့တစ်ခုကအစီအတိုင်းရပ်တည်ပြီးတော့တက်ပြေးရောအခိုင်အမာဆောက်ကြပြီးတော့ကျွန်တော်ပြောပါမယ်ဆိုတော့ကလေးကြီးချက်ရတာပေါ့ဗျာအဲ့ဒါကတော့ဒါဒီနေ့ပွဲရဲ့အဓိကအချက်ပါသမတော်ကလည်းဒီအခုလက်ရှိအတွေ့အမူဝါဒ policy ကိုလည်းကြည့်မယ်နောက်ပြီးတော့ဒီနိုင်ငံရေးကိစ္စမှာအတိုင်းအတာပုံကဥဆောင်နေတော့သူရဲ့သူတို့ရဲ့ကြည့်မယ်အဲ့ဒီနောက်မှာသမတော်အနေနဲ့တော့ဒီပူပေါင်းပါဝင်မယ်အလုံးကိုဖိတ်ခေါ်တယ်အကျိုးတွေအဲ့ဒါတော့သဘောထားပေးပ
ါလက်ရှိအချိန်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တွေနဲ့ပတ်သက်ပြီးဒီကနေ့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံတဲ့တိုင်းရင်းသားအဖွဲ့တွေကနိုင်ငံရေးဆွေးနွေးမှုမှာအားလုံးပါဝင်နိုင်ဖို့လှုံ့ဆော်ပေးဖို့တင်ပြတောင်းဆိုခဲ့တာတွေရှိတယ်လို့တွားရောက်တွေ့ဆုံဆွေးနွေးတဲ့မှာပါဝင်တဲ့ရခိုင်လူမျိုးရေးပါတီ ALP ကဦးခိုင်စိုးနိုင်အောင်ကပြောပါရယ်ဒီလိုတင်ပြခဲ့မှုအပေါ်ကာကွယ်ရေးဦးစီးချုပ်ပြန်လည်ဖြေကြားခဲ့တဲ့အချက်ကိုခုလိုပြောပြပါရယ်
တပ်ပတော်ကာကွယ်ဦးစီးချုပ်ပြောတာက NCA ဘောရှေ့ခံတယ် NCA ကိုလည်းပဲဆပ်ပတ်လိုတယ်အဲဒီလက်မှတ်ထိုးဖို့အတွက်လည်းအမှဆိုးတဲ့ပြည်တွေကိုနေရာလမ်းဖုံးထားတယ်အဲ့လိုပြောတယ်ကိုလေးပြန်ကိုလေးဖိတ်မှာပဲမဖြစ်ရစပြန်နေခလည်းဖိတ်မယ်လာတာမလာတာသူတို့ပိုက်အဲ့လိုပြောတယ်ပေါင်းဝါဘလောက်တယ်ဆိုတော့ပေါင်းဝါလို့တယ်ဆိုတော့ဘာလို့ပြောမလဲအလုပ်ကိုယုံကြည်ဖို့လို့တော့ပြောတယ်သူကယုံကြည်ရင်ပါနေတယ်အလုပ်လုပ်လို့ရှိရင်အဲ့ဒီအလုပ်ကိုပေါ်ချက်ချင်းယုံကြည်တာမကအဲ့ဒီအလုပ်ကိုယုံကြည်ဖို့လို့တယ်အဲ့ဒီအလုပ်ကိုယုံကြည်ရင်ပါနေတယ်အဲ့လိုပြောတယ်
တက်မတော်ဘက်ကလက်ရှိတိုက်ပွဲတွေဖြစ်နေတဲ့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်၃ဘွဲ့ဖြစ်တဲ့ပလောင်တောင်အမျိုးသားလွတ်မြောက်ရေးတက်မတော် TNLA မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တက်မတော် MNDAA ကိုကန့်အဖွဲ့နဲ့ရခိုင်တက်မတော် AA တို့ကိုလာမယ့်27ရာစုပင်လုံညီလာခံတက်ဖို့ဖိတ်မယ်လို့ဒီကနေ့ပြောဆိုလိုက်ပေမဲ့လက်နက်စွန့်မှငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ခွင့်ပြုမယ်လို့လည်းပြောဆိုထားတာရှိပါတယ်ဒီလက်နက်စွန့်ရေးကိစ္စအပေါ်မဟာမိတ်အဖွဲ့ကလက်မခံကြပါဘူးဒီအတွက်ညှိနှိုင်းမှုတွေလုပ်နေတာရှိပေမဲ့ဒီအချက်ဟာတိကျစွာအဖြေလဲမထွက်သေးပါဘူးမကြခင်မှာ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေရောမထိုးရသေးတဲ့တိုင်းရင်းသားအဖွဲ့တွေပါပါဝင်ပြီး27ရာစုပင်လုံးမှာဆွေးနွေးမယ်အမြင်သဘောထားတွေကိုစုစည်းနိုင်ဖို့အတွက်ထိပ်သီးညီလာခံတစ်ခုကိုကချင်ပြည်နယ်မိုင်းကြရံမှာကျင်းပဖို့ဆောင်ရွက်နေပါတယ်ဒီညလာကံကိုဇူလိုင်လအတွင်းမှာကျင်းပဖို့စီစဉ်နေတာပါဒီကျင်းပတာကိုတပ်ပိုင်းဆိုင်ရာဘက်ကလုံခြုံရေးပေးဖို့ဒီကနေ့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံတာမှာတင်ပြခဲ့တယ်လို့ဥခိုင်စိုးနိုင်အောင်ကပြောပါရယ်ကာကွယ်ရေးဦးစီးချုပ်ကဒီအပေါ်မှာလက်ခံသဘောတူခဲ့တယ်လို့လည်းသူကပြောပါရယ်ဒီကနေ့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံခဲ့တဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကကောင်းဆောင်တွေဟာမနေ့ကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့လည်းတွေ့ဆုံပြီး27ရာစုပင်လုံညီလာခံကျင်းပနိုင်ရေးအတွက်တွေ့ဆုံဆွေးနွေးခဲ့ပါသေးတယ်ရှင်
။မမေခါပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဗုဒ္ဓဟူးနေ့ညပိုင်းသတင်းဆောင်မတွေကတော့ဒီလောက်ပါပဲ။မကြခင်မှာတော့အပတ်စဉ်ခဏတွေကိုနားဆင်ချက်ရပါမယ်ရှင်။ VOE ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးချဖို့လဲကျမတို့သောရရှင်နေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ပုံထုံးနေ့ညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 30နဲ့50တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့သတင်းဖတ်ဆင်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းမြန်မာအရေးသုံးသပ်ချက်နဲ့အဖတ်ဆင်အားကစားအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာတော့
ဒီလိုမျိုးမနေ့ရောနာမှာ
ကိုပါအမေရိကပိုလိုပွဲမှာအာဂျင်တီးနားအသင်းရှုံးနိမ့်ခဲ့ပြီးတဲ့နောက်မှာတော့အသင်းခေါင်းဆောင်လီယိုနယ်မက်ဆီလက်ရွေးစင်အသင်းကအနားယူပြီးလို့ကြေညာသွားတာဖြစ်ပါတယ်။အဖတ်စင်အားကစားအစီအစဉ်မှာအပြည့်အစုံကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။အခုကတော့မြန်မာမီဒီယာမြင်ကွင်းကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်။ဒီသတင်းပတ်မြန်မာမီဒီယာမြင်ကွင်းမှာတော့မြန်မာစစ်တပ်နဲ့ 7 Day Daily နေ့စဉ်သတင်းစာတို့ရဲ့အခြေအနေကချင်ပြည်နယ်ကဆန္ဒပြသတင်းအစိုးရဝန်ကြီးဌာနတွေကသတင်းမီဒီယာတွေနဲ့ပုံမှန်တွေ့ဆုံနိုင်ဖို့ကြိုးစားနေကြပြီဆိုတဲ့အကြောင်းနဲ့ချိုက်တီယိုရင်မြင့်ကစီကံပေါင်းကြော်နေတဲ့တဲခိုကန်တွေကိုအရေးယူမယ်ဆိုတဲ့အကြောင်းသတင်းတွေကိုနားဆင်ကြရမှာပါ။မိုင်အိမ်ခိုင်ဦးတင်ပြထားတာကိုဦးဆောင်မိုးဝေကူညီတင်ဆက်ထားပါတယ်ရှင
်။စစ်တပ်တို့ညီနောင်များအားလက်ရှိအစိုးရနဲ့ပူးပေါင်းဆောင်ရွက်ရန်သူရဥွှေမန်းတိုက်တွန်းဆိုတဲ့ခေါင်းစဉ်နဲ့ဖော်ပြခဲ့တဲ့သတင်းတစ်ပုဒ်ကြောင့်တပ်မတော်အတွင်းမှာသွေးကွဲအောင်ပြုတ်လို့တဲ့တပ်မတော်ရဲ့တာဝန်ကိုအနှောက်အယှက်ပြုတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့7 day သတင်းစာကိုစစ်တပ်ကတရားစွဲခဲ့ပါတယ်။ဒီကိစ္စဟာဖန်တီးပြီးတော့ရေးသားတဲ့သတင်းမဟုတ်ဘူးပြောတဲ့သူကပြောတဲ့အတွက်သတင်းစာကဒါကိုပြန်ပြီးတော့ဖောက်တယ်ချတာဖြစ်တာကြောင့်သတင်းမီဒီယာသမားတွေကသတင်းစာဘက်ကမှန်နေသတင်းစာဘက်ကနေယက်တိမယ်ဆိုပြီးတော့လူမှုကွန်ရက်မီဒီယာပေါ်မှာရေးသားကြတယ်လို့ဒီမိုကရေစီအစိုးရတဲ့လက်ထက်မှာဒီလိုကိစ္စမျိုးပေါ်ပေါက်လာတဲ့အပေါ်မေးခွန်းထုတ်စရာဖြစ်ခဲ့ပါတယ်။ဒါပေမဲ့ရပ်ပိုင်းအတွင်းမှာပဲမြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ကြားဝင်စိတ်ဆက်ပေးမှုနဲ့တက်မတော်ကပြင်းရင်းပေးခဲ့တယ်လို့7 day သတင်းစာကလည်းပြန်လည်တောင်းပန်ဖြေရှင်းချက်ထုတ်ပြန်ခဲ့ပါတယ်။ဒီလိုမျိုးတရားစွဲဆိုတာတွေကိုဓာတ်ရိုက်လုပ်တာထက်စာရင်သတင်းမီဒီယာကောင်စီနဲ့အရင်ဆက်သွယ်တိုင်ကြားပြီးမှလိုအပ်တယ်လို့ဆက်လက်ပြီးတော့ဆောင်ရွက်တာမျိုးဖြစ်တင်တယ်လို့သတင်းမီဒီယာကောင်စီရဲ့အတွင်းရေးမှူးဦးတီဟဆောကပြောပါတယ
်တကယ်ဆိုရင်တော့အခုသတင်းမီဒီယာဥပဒေလည်းရှိတယ်သတင်းမီဒီယာကောင်စီလည်းရှိတယ်အဲ့ဒီမှာသတင်းစာတွေမှာပါတယ်ဒီသတင်းတွေနဲ့ပတ်သက်လို့ချွတ်ချော်တိုက်စားမှုရှိတယ်ဆွဆွတ်တဲ့ရှိရမှားတဲ့ဆိုတဲ့မှားဆိုတဲ့ရှိရဆိုရင်သတင်းမီဒီယာဥပဒေရသတင်းမီဒီယာကောင်စီမှာရှိတဲ့ complete committee ကိုအသုံးပြုပြီးတော့တိုင်ကြားပြီးတော့အရင်ဆုံးအရေးယူသင့်တယ်လို့ထင်တယ်အဲ့ဒီခါမှာသတင်းမီဒီယာကောင်စီမှာရှိတဲ့ complete committee ကဝင်ပြီးတော့တော်တော်ဖြည့်ရှိနေနိုင်ပေးမယ်ပြီးလို့မရတော့မှတရားဆွဲတာမျိုးပေါ့နော်အဲ့လိုဖြစ်စေတယ်အဲ့လိုဖြစ်စေခြင်းလို့သတင်းမီဒီယာဥပဒေထားလာဒါပေမဲ့ခုအဲ့ဒါကြောကြောပြီးတော့တိုင်းပြည်တရားဆွဲတာမျိုးတွေပေါ်နေတယ်ဆိုတော့သတင်းမီဒီယာကောင်စီဥပဒေနဲ့မဆိုင်လို့လားဘုံလည်းတည့်ရတာတွေလည်းလည်ရှိသလားပေါ့နော်အဲ့ဒါလည်းလည်းဆိုစဉ်းစားဖြစ်တယ်ဒါကတော့ဖြစ်စေခြင်းတော့ဘယ်လိုပဲသတင်းနဲ့ပတ်သက်လို့ဘယ်လိုမှုကင်းဖြစ်ဖြစ်ပထမအဆုံးသတင်းမီဒီယာကောင်စီဥပဒေရသတင်းမီဒီယာကောင်စီမှာရှိတဲ့အဲ့တိုင်ကြောင်းများညီနိုင်ဖြည့်ရှင်ကော်မတီကိုတိုင်လိုက်တိုင်ပြီးတော့နှစ်ဖက်ညီနိုင်ဖြည့်ရှင်ပြလိမ့်မယ်ပြီးမှမရတော့မှတရားဆွဲတာမဖြစ်စေချင
်ဘူး။ဥတီဟဆိုပါကချင်ပြည်နယ်မြစ်ကြီးနားမှာတော့တနတ်ထိမှန်ပြီးတော့တည်ဆုံသွားတဲ့ကျောင်းသားဂွမ်ဆိုင်အောင်အမှုနဲ့ပတ်သက်ပြီးတော့ဆန္ဒပြမှုတချို့မြစ်ကြီးနားမှာပေါ်ပေါက်ခဲ့ပါတယ်။ရဲဘက်ကနေထုတ်ပြန်တဲ့သတင်းအရတပ်သားစီကနေတနတ်လူရင်းနဲ့တနတ်ထိမှန်ခဲ့ရတာဆိုပြီးတော့ဖော်ပြခဲ့ပေမဲ့ဒါဟာမှားယွင်းနေဆိုပြီးတော့မကျေနပ်ကြတဲ့နေကန်ကျောင်းသားတွေနဲ့လူလူတချို့ကတရားမျှတမှုရရှိရေးတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းမှာကစစ်ပွဲတွေကြတည်ဆုံသူတချို့နဲ့ပျောက်ဆုံးနှိပ်စက်ခံရသူတွေအဓမ္မပြုကျင့်တက်ဖြတ်ခံရတာတွေရှိနေတာကြောင့်ကချင်လူမှုအနေနဲ့လည်းစိုးရိမ်မှုကရှိနေတာဖြစ်ပါတယ်။နောက်ထပ်ပြောပြချင်တာကတော့အခုစိုးရတဲ့လက်ထက်မှာမီဒီယာတွေအနေနဲ့ဌာနဆိုင်ရာတွေဘက်ကပြောဆိုတဲ့အတန်တွေရရှိဖို့ခက်ခဲနေသေးတဲ့အတွက်ဌာနတွင်ပြောရေးဆိုခွင့်ရှိသူတွေကိုတင်ကြားလေ့ကျင့်ပေးပြီးတော့မီဒီယာနဲ့ဆက်သွယ်ရအောင်ပြုလုပ်ပေးနိုင်မယ်လို့မျှော်လင့်နေတဲ့အကြောင်း နောက်မှအစိုးရဘက်ကသတင်းတွေထုတ်ပြန်ပြီးဖို့အစီအစဉ်ရှိတဲ့အကြောင်းပြန်ကြားရေးဝန်ကြီးဦးဖေမင်းကပြောပါတယ
်သတင်းရယူခွင့်ပေါ့နော် access to information တိုးတက်ဖို့ပြီးတဲ့နောက်အဲ့ဒါတွေ confirm လို့တိုးတူပါပဲ access to information ပေါ့နော်ပြန်ပြီးတော့မသေးချင်မေးတာမျက်နှာတို့အတွက်ကိုဒီ spokesperson တွေအခုဝန်ကြီးဌာနအသီးသီးမှာဟောလောက်ထားတယ်ခံထားပြီးဒါမှလို့အရင်တုန်းကလည်းဒီလို spokesperson တွေကရှိတော့ရှိခဲ့တယ်တကယ်လို့မဖြစ်ခဲ့ဘူးဒါကိုသိတဲ့အတွက်ကြောင့်မို့လို့အခုဖွဲ့စည်းလိုက်တဲ့ spokesperson တွေတော့အခမ်းထားတဲ့ spokesperson တွေတော့ဒီသူ့ရဲ့အလုပ်ကိုတကယ်လုပ်ဖြစ်အောင်အတွက်ကိုကျွန်တော်တို့အားရတယ်တတ်နိုင်တယ်လို့စူးစမ်းပြီးဆောင်ရွက်နေတယ်သူတို့ကိုဒီ spokesperson အလုပ်တွေကိုကျွမ်းကျင်အောင်ဒီလေ့ကျင့်ပေးတဲ့ဟာတို့ဘာတို့ဒါတွေလည်းလုပ်နေတာပြီးတဲ့နောက်အခုကျွန်တော်တို့ပြောထားတာကဝန်ကြီးဌာန၄၅ခုပထမအကြိမ်ဝန်ကြီးဌာန၄၅ခုရဲ့စုပေါင်းပေါ့နော်သတင်းစာရှင်းလင်းပွဲအဲလုပ်မယ်ရက်တရပြီးတဲ့နောက်မှာပေါ့လုပ်လိမ့်မယ်အဲ့ခါကျတော့ရက်တရအကြောင်းဒီမေးလို့ရမယ်ကျန်တာတွေလည်းမေးလို့ရမယ်ဆိုတော့အဲ့လိုသတင်းစာရှင်းလင်းပွဲမျိုးကိုဟိုခါလေးရောဆိုတာခါလေးရောဆိုတာပုံမှန်သဘောမျိုးလုပ်သွားနိုင်မှုလဲစီစဉ်နေတယ်ဆိုတော့စောစောကအရင်နဲ့ဆိုင်တော့သတင်းရယူခွင့်ပိုတိုးတက်လာလိမ့်မယ်လို့ပြောလိမ့်နေတိုးတက်အောင်လဲဆောင်ရွက်နေတာ
ပြန်ကြားရေးဝန်ကြီးဥဖေမြင့်ပြောသွားတာဖြစ်ပါတယ်။နောက်ဆုံးအနေနဲ့ကတော့အခုနောက်ပိုင်းကြိုက်ထီယိုးတောင်ပေါ်ကတဲကူကန်နေဟာခွင့်ပြုထားတဲ့ကျော်လွန်လှုပ်ဆောင်နေတာရှိတဲ့အတွက်ဘောင်းကျော်လွန်ပြီးတော့ဆောက်လုပ်ထားတဲ့အခန်းတွေကိုတလအတွင်းပိတ်သိမ်းပစ်ဖို့တတိပေးလိုက်ပြီးမလိုက်နိုင်ရင်ဥပဒေအရရေးယူမှာဖြစ်တယ်ဆိုပြီးတော့သာသနာရေးဝန်ကြီးသူရဥအောင်ကပြောကြားလိုက်တဲ့ကိစ္စကိုသတင်းမီဒီယာတွေပေါ်မှာဖော်ပြကြတာတွေ့ရပါတယ်။ပြည်သူတွေကတော့အာဏာပိုင်နေအနေနဲ့တကယ်တမ်းဒီကိစ္စကိုတည်တည်ချာချာကင်တွဲနိုင်ပါမလားဆိုတာကိုတန်တရားနဲ့စိတ်ဝင်စားစောင့်ကြည့်နေကြတယ်ဆိုတာကိုတင်ပြရင်းညှိကုံးချုပ်လိုက်ရပါတယ
်ဦးဆံမိုးဝေကုညီတင်ဆက်ပေးခဲ့တဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုကတော့သတင်းဖတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်နေရာဒီမိုကရေစီအစထုတ်ဝင်ရောက်မှုဘယ်အထိအရှင်ရနေပြီလဲအသားစီးတွေဘာတွေရှိနေသလဲတကယ်အပြောင်းလဲကာလမြန်မာနိုင်ငံမှာ VOA ရဲ့ဘယူရိုအကြီးအကဲအဖြစ်နှစ်နှစ်တာတွားရောက်ထမ်းဆောင်ခဲ့တဲ့ဒေါက်ခင်စိုးဝင်းနဲ့ဦးကျော်စန်းသာဆွေးနွေးသုံးသပ်ထားပါတယ်ရှင်နားဆင်ကြရအောင်ပ
ါဒေါက်ခင်စိုးဝင်းမြန်မာပြည်မှာတာဝန်ကျခဲ့တဲ့အချိန်စစ်မှန်တဲ့ရွေးကောက်ပွဲကျင်းပတော့ကိုယ်တိုင်မြင်ခဲ့ရတယ်ဆီယနာရှင်စနစ်ကနေပြီးတော့ဒီမိုကရေစီကူးပြောင်းတာကိုယ်တိုင်သတင်းထုတ်ပြောက်အနေနဲ့တွေ့ခွင့်မြင်ခွင့်လေ့လာခွင့်ရခဲ့ရတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောစရာအများကြီးရှိနေလိမ့်မယ်ထင်ပါတယ်ပထမဆုံးပြောစီချင်တာကတော့ဒေါက်ခင်ဆိုးဝင်းရောက်သွားတဲ့လွန်ခဲ့တဲ့နှစ်နှစ်ကျော်ကာလအချိန်နဲ့အခုပြန်ထွက်လာတာကဤအချိန်ဆိုတော့နှစ်နှစ်ကျော်ကြာမှချခဲ့ပြီပေါ့အဓိကပြောင်းလဲမှုပါလဲခင်ဗျာ
အဓိကပြောင်းလဲမှုကတော့ဒီအများပြည်သူမျှော်လင့်တောင်းတနေတဲ့ပြည်သူအစိုးရတရားပေါ်ထွန်းလာတယ်လို့ပဲပြောရမှာပေါ့နော်ပြည်သူအစိုးရတရားပေါ်ထွန်းလာတယ်ဆိုပေမဲ့လည်းအများပြည်သူမျှော်လင့်ချက်ကတိတ်ကိုကြီးမားပါတယ်ဒီလိုကြီးမားတဲ့အခါမှာအခုလက်ရှိဒီအစိုးရအနေနဲ့လည်းဟိုစိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်နေရတာပါအဲ့တော့နိုင်ငံရေးအရာပြောင်းလဲတယ်လို့ပြောနိုင်ပေမဲ့လို့အုပ်ချုပ်ရေးဘိုင်းမှာတော့ဟိုတိတ်ပြောင်းလဲမမြင်ခဲ့ရဘူးရှင
်နိုင်ငံရေးပြောင်းတယ်ဆိုပေမဲ့လွှတ်တော်ထဲမှာလူထုကိုယ်စားလှယ်တဲ့လူတို့ကိုလည်းစစ်စစ်လို့သုံးကြတာပဲသူကပါလာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့တိုင်းရင်းသားတို့ကိုကူစားပြုပြီးတော့ဒါပေမဲ့စစ်တပ်ကလုံးဝနောက်မဆုတ်သေးဘူးဒါအုပ်ချုပ်ရေးပိုင်းမဟုတ်ဖ ೇನೆ ဥပဒေပြုတဲ့အပိုင်းမှာကိုတွေ့ရတယ်ခင်ဗျာဆိုတော့လွှတ်တော်တင်တဲ့ကတော့ဘလောက်ရှေ့ကိုတိုးသွားပြီးထင်ပါလေလူတို့ဆန္ဒကိုဘလောက်အကောင့်ထဲဖော်နိုင်လဲလူတွေဖြစ်စေချင်တာကိုစစ်တပ်ရဲ့အတားအဆီးအဟံတားလုံးဝမရှိဘဲနဲ့ဖော်ဆောင်နိုင်ရဲ့လွှတ်တော်ဖြစ်နေပြီလားခင်ဗျာ
ဒီလိုပါဟိုလွှတ်တော်ဆိုတာဥပဒေပြုရေးမန်တိုင်ပေါ့နော်မန်တိုင်ကြီး၃ခုမှာဒီလွှတ်တော်ရဲ့ဆောင်ရွက်ချက်တွေကတော့ဒီစုံတစ်ခုသောအတိုင်းအတာတစ်ခုတွေအောင်မြင်နေပါတယ်ဘာလို့ဆိုလွှတ်တော်မှာအစိုးတရတင်လိုက်တယ်ဆိုလို့ရှိရင်ပြည်သူဟိုဘက်တော်သားခေါ်မှာပေါ့နော်ဒီပြည်သူလွှတ်တော်အမတ်တည်းရဲ့မဲဆန္ဒများတဲ့အခါကျတော့ဥပဒေပြုပြင်ပြောင်းလဲခြင်းနဲ့ဥပဒေပြက်ကိုဟိုအစ်စ်ပြဋ္ဌာန်းခြင်းနဲ့ဆိုလို့ရှိရင်အတော်လေးကိုခီးပေါက်နေတာတွေ့ရပါတယ်ဒါပေမဲ့အုပ်ချုပ်ရေးမန်တိုင်ဘက်မှာကျတော့ဘလို့ဖြစ်လဲဆိုတော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်တဲ့ဒီအစိုးရလည်းပဲပြောပြောတမရာကြီးဦးထင်ကျော်ရဲ့အစိုးရလည်းပဲပြောပြောပြဿနာကတကယ်အောက်ခြေဘိုင်းမှာကဒီထွေအုပ်လို့ခေါ်တဲ့ဒီထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့လက်အောက်ကဒီရက်ကြီးအဆင့်ဆင့်ပေါ့နော်မြို့နယ်ဒီအဆင့်ဆင့်အလုံးကသူတို့လက်ထဲမှာပဲအာဏာရှိနေသေးပါတယ်အဲ့တော့ပြည်သူလူထုကဒီကိစ္စကိုမမြင်ရသေးဘူးရှင်အဲ့တော့အဲ့ဒီ process ကသွားနေတော့မှဖြစ်နေတယ်အဲ့တော့အဲ့ဒီအပြောင်းလဲမဖြစ်ပေါ်တဲ့ရွေးကတော့ပြည်သူလူထုဒီအောက်ခြေလူဒန်းစားတွေအတွက်ကတိတ်ပြီးတော့ titi ya ya bono di ocho ye bai ma piang le miya le lo jima tong da lo miya di bao xin
dika ma piang le nai na ha ayy tamro a yu chere wunji thana pshin ne lo la durin po tui o chi ga sa luri ma piang nai no la
Lure Lonze, a Santura, Rotima, Madrekea, the Wishin, the Chuniari, my solution, Uma Bono, the Yone, Ma, Tamara Bong, Chaitara, Asa, who bigger Tamara, Uden Saint Bong, Chaitaze, Vesidero, Utenjo Bong, Matin, the Buru, Sugrima, Erari, Women, Tani, Let Jagaba, the two Johnny Marama, Tapung, Jan Chaita, Machine, the two Johnny Leshiro, Jagaba, Ero, D. Alche Luranza, Nepong, Nazejo, Kayo Jula, the Soya, Wind, and ye say that the alley.
ချေရုပ်ချီးပြောင်းပြဖို့ဆိုတာမလွယ်သေးဘူးအဲ့ဒီခါကျတော့ဒီအပြောင်းလဲကိုဒီမျောရင်းတောင်းတနေတဲ့ပြည်သူလူထုကအားမလို့အားမရဖြစ်နေကြတာတော့အမှန်ပဲရှင်အဲ့တော့တော်ကနေပြီးတော့ဥပဒေတစ်ခုစောစောကတော့ခင်ဆိုရင်ပြောသလိုလူထုရဲ့ဆန္ဒနဲ့ကိုင်ညီများဟာကိုပြဋ္ဌာန်းနိုင်ပြီဆိုတော့ဒါမဲ့အဲ့ဒီဥပဒေကိုအကောင့်ထဲပေါ်ရမယ်အဖွဲ့အစည်းကမြောက်သားဖြင့်ထွေအုပ်လို့ထင်ပါတယ်
nine nakisa muro, that Alamale Majai Nitejare to Jamalu, who Daro, who Amin Lara Luka Mabono, D. Kisamaro, who Piatana Machiro, Lujma Yusavare, Dimet Cha, Lu Achediabo, D. Tia, seeing ye solution, D. Agri Lysamu, Miazo Meso Birama, don't touch a chatara shivare, D. Lodo goes lady good and pure hara shivare, or D. Tia seeing ye by male, Dignity, who Bloma kind well, Mia de Bono, who Jimmy Chasamuri, she needs a Lujma, don't tell me about a shame.
Okay, I saw Jamie Biomachin, Ubre, Junainaga, Luello, Otoye, Manangaleve, Fabio, Amia, Ziapchen, Diretiasi, Manangaleve, Lehazeve, Otoye, Mananga, Diga Apchen, Damroya, Laumasini Lulu, Pionan, be met, the Asi is right to get up, but Lauma Mamsi Abuoli, the other you let sit at a canarum hoopoo. But I don't the other you read, the Asi in ye Loka Adria. A dika biatna pine a bale aido. A kimpiata la, the rupasan lujindula, the lutimale.
Pajang agri laisani de sweti, zimyakupo, sharp with a kama, sawin yim bapulo no lupio jame, nabido sasae aboli, lu achedi, lobari de jarebo, lupizarebo, dabe dons and sujia, nibido, ke, lessang yura, a sack, dying dart kuti kanta laide, bido, jamak kerebono, dabe melo. Sasa Jimabe, who Pietuare Gesari Kushiware, Diria Tana Yikuan, Debido, Winji, Ete, Goe Yashu, Blabla, Pires, the Gesari Telare, Dilomube, the Yasin Nebema, Auchima, Dimionero, Kayano, Cinema, Agri Lysa Muru, Blue Kindrem Lesura, Don Sansuji, Blau Lelam Mimele, D. Agri Lysa Mu, Blue Tainchum Lesura, who Enedi Suya, GJ, Yes, I near a Saint Comudia Chibare.
Don Sansuji. Below the hamming, there's a downsan sweet nandy, the yas, seeing ye my chasap, the silly room, I've been Namuna, Sanamuna, Chinna, ye, Biaram, you, I'm your long mess swing. Bazuga, Handan and Led, through Sitaka can't hide the other room, Hoopabu.
And I wrote to Mamma Biota Pussy, who Nene, Namuna, Nene, Bonnie, San Muna, Nene, ye, you, Bialing Miss. Sanamuna and in it, ye you piala meso, you know, attaining the name Pidoli Medu Timare, Jama dignity, Jama piana at Tibon, Jama at Tide, Missuidi, Signori, Truly, he is saying the other Muru, don't that de Kama, the other ye, the Lassani de Kisaria, Mapiak de Wau, Mapiak Badi Wau.
Okay, now, Dizandra Utu ye, Tiny Dajina, Pine, Duya, Chaini, Glen and Eposijimare. I did that in Hara, Kuna, Manangu, Digatavi, Joja, Blau, to the Mupian Musivale.
Lila me the Laugaro, the Enali Soya Nibiro, can't have it when you joke the Ubermaso in Bono, the Yakin Bina Masolusi, A and B at Nyazu Yare, Enelia, the Bojare, when you joke can't have it. Erikama, the Yakin Bina, Ubripu, Mandine, the Ocho Yi, Baima, Nenele, a poo jake lady, Bohemjara, Shivare, a Laruwe, Shambine Male, Dilube, Naburo, Mumbine Male, Dilumu Shivare, now Maguita Maso in Le, when you joke. Korangu, nene change out dari boli tu petana li nene sihir tu jabu bare. Ehi, pine time theta adi di malle, aku orang mau yang dah mat, cuci dari ma, leshi, jenisai ni ada singkong huria, miayi si bare sih.
Okay, nado suka si boy, tak milih najila sah boli. Pelaut tu terlalu miah walai.
ပြည်သူလူထုကတော့လေဟိုကြံ့ကြံ့ခံနေလို့ပဲပြောရမလားမသိဘူးအင်္ဂလိပ်လိုဆိုရင်တော့ perseverance လို့ပြောရမလားမသိဘူးဟိုတော်တော်လေးကိုဒူဘေးဒါပြီးခံရပါတယ်သူတို့ကဟာငါတို့အစိုးရတက်လာပြီပဲမိပြက်လဲတီးခံကြမယ်ဆိုတဲ့အပိုင်းရှိတယ်လို့မျိုးဟာ NLD အစိုးရတက်လာပြီမိတွေကလည်းပြက်တော့မယ်ပိုတော်မှပြက်လာသေးတယ်ဘာထူးလို့လဲဆိုပြီးတော့ဝေဖန်တဲ့လူတွေလည်းရှိပါတယ
်အဲ့ရအဲ့ဒီခံနိုင်ရဘယ်လောက်ကြာကြာခံမလဲမကြာခင်ညင်းငွေလာမှာပေါ့ဆိုတော့ခုနပြောတဲ့အဲ့ဒီမိရိုးရေရိုးအခြေခံပြဿနာလေးတွေပြည်လည်နိုင်မဲ့လာလာကောနင်ကကရှိရလား
အခုတော့နိုင်ငံတကာအဖွဲ့အစည်းတွေပေါ့နော်နိုင်ငံခြားအကူအညီတွေကလည်းဒီဒေါန်ဆန်းစုကြည်အစိုးရတက်လာတဲ့အခါမှာအလုံးနဲ့အရင်နဲ့ဝင်လာပြီးတော့အကုန်လုံးလာပြီးတော့ကန့်လန့်တာတွေအများကြီးရှိပါတယ်အဲ့တော့အခုဖြစ်ပေါ်နေတဲ့ပြဿနာတွေအားလုံးကိုချက်ချင်းကြီးမပြေပြောက်ရင်တောင်မှဒီမဝေးတော့တဲ့အနာဂတ်ကာလမှာတော့ပြေလည်သွားဖို့ရှိတယ်လို့ကျွန်မခန့်မှန်းရပါတယ်လာတဲ့နိုင်ငံတကာဧည့်သည်တွေကလည်းအများကြီးပဲတန်းစီနေကြပြီးတော့နေ့စဉ်သတင်းစာတွေမှာအကူအညီပေးမယ်ဆိုတာတွေအများကြီးတွေ့နေရတော့ဘာပဲပြောပြောဒါအပြုသဘောဆောင်တယ်လို့ပြောရမှာပါရှင
်ဟုတ်ကဲ့ဆိုတော့အဲ့ဒီတော်ရှင်စိုးဝင်းရဲ့အခုရှင်းပြတာနဲ့ပတ်သက်ပြီးတော့တခုမေးစရာရှိလာတာကဒီနေ့ပဲအမေရိကန်ပြည်ထောင်စုကသူတို့ရဲ့လူကုန်မှုစီရင်ခံစာထွက်တဲ့အထက်မှာမြန်မာနိုင်ငံကိုအဆင့်နှစ်ကနေပြီးတော့အဆင့်သုံးကိုချောချလိုက်မယ်ဆိုပြီးသူတို့ဆုံးဖြတ်ပါတယ်တဲ့အခုပဲဒီပြည်ထောင်စုတင်ထွက်လာပါပြီ။ဘာကြောင့်လဲဆိုတော့လူကုန်မှုခံရတဲ့ဒုက္ခသည်တွေကိုကဲစဲဆောင်ဆောက်ဖို့အတွက်အလုံးအလောက်အထူးမှုမရှိဘူးဆိုတော့သူတို့အကြောင်းပြချက်နဲ့ဖြစ်ပါတယ်ဆိုတော့ဒီသတင်းဟာမြန်မာနိုင်ငံရဲ့တိုးတက်ဖွံ့ဖြိုးဖို့အစဉ်ယူနေတဲ့စီးပွားရေးအတွက်နမိတ်မကောင်းဘူးလို့သုံးသပ်ကြပါတယ်။ဘာကြောင့်ဆိုတော့ဒါဟာ sanction တွေထိနိုင်တဲ့ IMF တို့ World Bank တို့ကဘာအကူအညီတွေပဲထိခိုက်နိုင်တယ်လို့ဆိုပါတယ်။ဆိုတော့အဲ့ဒီအခြေအနေကိုလည်းနည်းနည်းပြောပါသေးတယ်။လူခွင့်ရေးအခြေအနေပတ်သက်ပြီးတော့နိုင်ငံတကာကဆုံးဖြတ်အရေးယူခံရလောက်အောင်မြန်မာနိုင်ငံအခြေအနေစိုးနေသေးတယ်ထင်ပါလား။သတင်းသမားတူအနေနဲ့
ကျမအမြင်မှာပြောရရင်တော့အခြေအနေအလောက်တော့မဆိုးပါဘူးရှင်ဒါပေမဲ့ဒီစီးပွားရေးအခြေအနေရပေါ့နော်ဟိုဒီမြန်မာနိုင်ငံမှာလုပ်ကိုင်းခွင့်လန်းနေမရှိဘူးလုပ်စားကင်စားစရာအခွင့်လန်းနေမရှိဘူးဆိုပြီးတော့နိုင်ငံသားကိုထွက်ဖို့စူးစမ်းကြရတယ်အဲ့ဒီခါမှာလူကုန်ကူးတဲ့လူပွဲစားတွေနဲ့တွေ့ပြီးတော့လေလူကုန်ကူးခံရတဲ့ပြဿနာတွေအများကြီးပါပဲဒီရွယ်မြောက်သေးတဲ့ကလေးတွေအပါဝင်နောက်မျိုးသမီးငယ်လေးတွေအဲ့ဒါမျိုးတွေရှိပါတယ်အဲ့တော့ဒီလူကုန်ကူးမှုပြဿနာဆိုတာနိုင်ငံတကာနိုင်ငံရဲ့ဟိုစီးပွားရေးမဖူလုံတာကြောင့်ထွက်သွားတယ်ဆိုတဲ့ခါကြတော့အခုလောလောဆယ်မြန်မာနိုင်ငံရဲ့အခြေအနေဟာအရှေ့တောင်အာရှနိုင်ငံတွေအာဆီယံနိုင်ငံတွေထဲမှာတော့အဆင်ရဲဆုံးနိုင်ငံတစ်နိုင်ငံဖြစ်နေတော့လူကုန်ကူးမှုပြဿနာမဖြေရှင်းနိုင်သေးဘူးဆိုတာအဆမ်းမဟုတ်ပါဘူး။တမာတဲ့လူတွေရှိနေသေးတယ်ကတော့လူကုန်ကူးမှုပြဿနာဖြစ်နေမှာပါ။ဒါပေမဲ့အာဏာပိုင်တွေအနေနဲ့ကလည်းဒီလူကုန်ကူးမှုပြဿနာကိုဖြေရှင်းဖို့ဆိုတဲ့နေရာမှာဟိုလုံနေတယ်လို့အတိုင်းအတာတစ်ခုထိပါဝင်တယ်လို့ထင်မိမဲ့လို့တကယ်တမ်းသတ်မှတ်ထားတဲ့ဒီသူတို့ရဲ့ criteria တွေကိုမပြည့်မီတဲ့အတွက်ကြောင့်မလို့ဒီ American ပြည်ထောင်စုကနေပြီးတော့အဆင့်ချလိုက်တာဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးသိမိနေတဲ့မိကွန်လေးတစ်ခုမေးချင်ပါတယ်။အဲ့ဒါကတော့ Delorean Twilight Over Bombers ရဲ့ရုပ်ရှင်ကကိုမပြဘူးလို့ပိတ်လိုက်တော့တော်တော်အံ့အားသင့်သွားကြတယ်။ဒီကိစ္စမှာပြန်ကြားရေးဝန်ကြီးရဲ့အဆုံးဖြတ်ဘလောက်ပါသလဲ။ဒေါအောင်ဆန်းစုကြည်ကများညွှန်ကြားလေသလား။စစ်တပ်ကကန့်ကွက်တာမဟုတ်ဘူးလို့တော့အဲ့ဒီဟာကိုကျုပ်ရှင်ပြဖို့လုပ်တဲ့အဖွဲ့အစည်းကဆိုကြပါတယ်တော်ရင်စိုးရင်းပဲလူသုံးသက်လို့ပါဒီကိစ္စက
အဲ့ရုပ်ရှင်စင်ဆာအဖွဲ့ထဲမှာကျမကိုယ်တိုင်ပါပါတယ်အကဲပြတ်တိုင်းလူကြီးဖြစ်နေပါပါတယ်ကျမကြည့်ရတဲ့ကားပေါင်း20တကားမှာဒီအဲ့ Twilight Over ဘာမှမပါတဲ့ဒီတက်မတော်ရဲ့အခန်းကဏ္ဍတဲ့တောင်မှာပိုဆိုးတဲ့အဖြစ်အပျက်တွေကိုတကယ်ရိုက်ထားတာပါဥကလေးစစ်သားကိစ္စဆိုလို့ရှိရင်တက်မတော်တက်ချက်ကြီးတယောက်ကနေခုနှစ်တန်းចောင်းသားလေးကိုခေါ်တုံးချပြီးတော့စစ်သားစုဆောင်သွားတဲ့ကိစ္စဆိုလို့ရှိရင်ယနေ့လက်ရှိတက်မတော်ရဲ့လွန်ခဲ့တဲ့190တက်မတော်မဟုတ်ဘူးရှင်ယနေ့လက်ရှိတက်မတော်ရဲ့ဂုံတိတ်ခါကိုလုံးဝမှေ့မိန်စေတာပါနောက်တစ်ခုဆိုလို့ရှိရင်လေယာမြေတိမ့်တဲ့ကိစ္စတွေမှာဆိုရင်လေယာမြေညာနဲ့ချီတိမ့်ခံရတဲ့လေသမားတိမ့်သွားတာတက်မတော်ကတိမ့်သွားတယ်တအေကကို12ချက်နှုံးနဲ့သူ့ကိုပေးတယ်ဆိုပြီးပြောတာဒီကနေ့ခေတက်မတော်ကိုပြောတာပါလွန်ခဲ့တဲ့အနှစ်90ကတက်မတော်ကိုပြောတာမဟုတ်ဘူးရှင်အဲ့တော့တက်မတော်ရဲ့ဂုံတိတ်ခါကိုညှို့နှွမ်းစေတယ်လို့ပြောတဲ့အခါမှာအဲ့ဒီခုနကရုပ်ရှင်ကားတို့လေးတွေကိုပြတာကွင်ပေးပြီးတော့လွန်ခဲ့တဲ့အနှစ်90ကရုပ်ရှင်ကားကိုတက်မတော်ဂုံတိတ်ခါမိမိမှာဆိုလို့မပြတာခိုင်းမှုဆိုတာတော့ကျွန်မစဉ်းစားလို့မရပါဘူး
အဲ့ဒါဘသူတွေကအစိုးရင်လွန်တယ်လေအဲ့တော့
ကျမထင်ပါတယ်ဒီ sensor ဘုတ်အဖွဲရှိတယ်လို့ပြောတယ်ရှင်အဲ့တော့ sensor ဘုတ်အဖွဲကနေပြီးတော့ဟိုဒါကတော့ဟိုပြီးခဲ့တဲ့သူတို့ရဲ့အဖေကြီးတမတော်ကနေပြီးတော့လုတ်ခဲ့တဲ့ကိစ္စဆိုတော့ဒါဂုံတိတ်ခါထိခိုက်မှာဆိုးလို့ဆိုပြီးတော့ပြစ်တင်လိုက်တယ်လို့ပြောတာပါတယ်
ဥချောဆန်သားနဲ့ဒေါခင်စိုးဝင်းတို့ဆွေးနွေးတင်ဆက်ခဲ့တဲ့မြမအရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်ရှင်။အခုကတော့အပတ်စဉ်အားကစားကဏ္ဍကိုထုတ်လွှင့်ပေးမှာပါ။နှစ်တရာဖြစ်ကိုပါအမေရိကဖလားမှာချီလီကအာဂျင်တီးနားကိုအနိုင်ယူဘိုးဆွဲပြီးတဲ့နောက်ကမ္ဘာကျော်ဘောလုံးသမားလီယိုနယ်မက်ဆီလက်ရွေးစင်အသင်းကအနိုင်ယူသွားပါပြီ။
Messi ba chang na yu bo song phya lai de le. Now Euro 2016 Uyopa phla ne bolong tama a pyaung shwe naw song a chi ini dui a ba win. Wimbledon tin ne pyan bwe bet ka tadin dui ko akhu tapat ma ko yan nai ga su si tin pya pe tha ba de shin.
Wigan ma gaza de nit tia bi Copa America phla ga raw bi daw ba bi.အနည်းငယ်လေးကနောက်ဆုံးဖိုင်နယ်မှာချီလီနဲ့အာဂျင်တီးနာတို့ဘောလုခဲ့ကြပြီးတော့နှစ်သင်းစလုံးဂိုးမသွင်းနိုင်တာကြောင့်ပယ်နယ်တီကဏ္ဍမှာချီလီက၄ဂိုး၂ဂိုးနဲ့နိုင်ပြီးတော့ခဏစ်သက်တိုက်ဘူးဆွဲသွားပါတယ်ဒီပွဲမှာအာဂျင်တီးနာတိုက်စင်မှုလီယိုနယ်မက်ဆီပယ်နယ်တီလွဲခဲ့ပြီးတော့သူ့အနေနဲ့အာဂျင်တီးနာအသင်းကနေအနားယူပြီးလို့ပွဲပြီးမှကြေညာလိုက်ပါတယ
်ဒီလိုမျိုးမနေ့တော့နဲ့က
Argentina အသင်းကနေအနားယူပါပြီ။ဒါကျွန်တော်ဆုံးဖြတ်ချက်ပါ။ကျွန်တော်အနိုင်ရဖို့အစွမ်းကုန်ကြိုးစားခဲ့တယ်။ဒါပေမဲ့ဒါဟာလေရွေးစင်အသင်းကြီးနဲ့ဖိုင်နယ်မှာ၄ချိန်မြောက်ရှုံးတာပါ။တခြားလူတွေထက်ကိုပိုပြီးကျွန်တော်အနိုင်ရခြင်းပါတယ်။တခြားလူတွေထက်လည်းပိုခံစားရပါတယ်။ Argentina အသင်းနဲ့အတူအနိုင်ရခြင်းပေမဲ့ဒီလိုဖြစ်မလာခဲ့ပါဘူး။ဒီဒီချိန်မနိုင်ရင်ဘယ်တော့မှနိုင်မှာမဟုတ်ဘူးလို့ကျွန်တော်စဉ်းစားမိပါတယ်။ဒီအတွက်လည်းကျွန်တော်အယံဝန်းနေပါတယ်။
အာဂျင်တီးနာတဲဟာမနစ်ကကိုပါအမေရိကဖလာဖိုင်နယ်မှာလဲချီလီကိုပယ်နယ်တီမှာရှုံးခဲ့သလို2014ကမ္ဘာဖလာဖိုင်နယ်မှာလဲဂျာမနီကိုရှုံးခဲ့တာကြောင့်နိုင်ငံတကာပွဲတွေမှာ၃နှစ်သက်တိုက်ဖိုင်နယ်မှာရှုံးသွားတာဖြစ်ပါတယ်ခင်ဗျာယူရို2016ဘောလုံးပွဲရဲ့ဒုတိယဆင့်ရှုံးထွက်ပွဲတွေဘက်မှာတော့ပိုလန်ကဆွစ်ဇာလန်ကိုပယ်နယ်တီမှာ၅ဂိုး၄ဂိုးဝဲလ်စ်ကမြောက်အိုင်လန်ကိုတကူကိုမရှိပေါ်တူဂီကခရိုအေးရှားကိုတကူကိုမရှိပြင်သစ်ကအိုင်လန်ကို၂ဂိုးတကူဂျာမနီကဆလိုဗာကီးယားကို၃ဂိုးကိုမရှိနဲ့ဘယ်လ်ဂျီယံကဟန်ဂေရီကို၄ဂိုးကိုမရှိနဲ့နိုင်ပြီးတော့ကွာတာဖိုင်နယ်ကိုတက်သွားပြီဖြစ်ပါတယ်ခင်ဗျာပေါ်တူဂီအသင်းကကမ္ဘာကျော်ဘောလုံးသမားရိုနယ်ဒိုဟာယူရို2016အုပ်စုပွဲကာလအတွင်းမှာသတင်းတောက်တစ်ယောက်ကသူ့ကိုမေးတာကိုမကျေနပ်လို့ဆိုပြီးတော့သတင်းတောက်ရဲ့မိုက်ခရိုဖုန်းကိုယူပြီးတော့ရေထဲကိုလွှင့်ပစ်ခဲ့ပါတယ်ဗျာလက်စတာအသင်းကအင်္ဂလန်တိုက်စစ်မှုဂျေမီဗာဒီဟာလက်စတာစီးတီးအသင်းနဲ့စာချုပ်သက်တမ်းတိုးဖို့သဘောတူလိုက်ပါတယ်ပရီးမီယာလိဂ်ချန်ပီယံလက်စတာစီးတီးအသင်းနဲ့အသက်29နှစ်ရှိဖြစ်တဲ့ဂျေမီဗာဒီတို့နောက်ထပ်၄နှစ်စာချုပ်သက်တမ်းတိုးဖို့သဘောတူလိုက်တာဖြစ်တယ်လို့လက်စတာစီးတီးအသင်းကကြေညာပါတယ်အခုလိုကြေညာလိုက်တဲ့အတွက်ဗာဒီရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့လက်လောခမန်းပြောဆိုနေတာတွေအဆုံးသတ်နိုင်လိမ့်မယ်လို့နှစ်ဖက်စလုံးကမျှော်လင့်နေကြပါတယ်ဗျာစပိန်လာလီဂါမှာတော့ပြင်သစ်တောင်ပံတိုက်စစ်မှုအန်တိုနီဂရီစမန်ဟာအက်တလက်တီကိုမက်ဒရစ်အသင်းနဲ့စာချုပ်သက်တမ်းတစ်နှစ်ထပ်တိုးလိုက်ပါတယ်။အခုလိုတိုးလိုက်တဲ့အတွက်သူဟာအက်တလက်တီကိုမက်ဒရစ်အသင်းမှာ2021အထိဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်။အက်တလက်တီကိုအတွက်ဂိုးပေါင်း50ကျော်သွင်းပေးထားတဲ့ဂရီစမန်ကတော့သူ့အနေနဲ့အက်တလက်တီကိုမက်ဒရစ်အသင်းမှာဆက်ပြီးရှိသွားဖို့သဘောတူလိုက်တဲ့အတွက်အရန်ချိန်နဲ့ပြီးတော့ဝမ်းသာမိတယ်လို့ပြောလိုက်ပါတယ်ဗျာ။ပြင်သစ်နိုင်ငံက Paris Saint-Germain ဘောလုံးအသင်းနဲ့နီးပြ Laurent Blanc တို့လမ်းခွဲလိုက်ပြီလို့ PSG အသင်းကအတည်ပြုပြောကြားလိုက်ပါတယ် PSG အသင်းနဲ့ Laurent Blanc ဟာပြီးခဲ့တဲ့ဖေဖော်ဝါရီလကမှစာချုပ်သက်တမ်းထပ်တိုးခဲ့တာပါအခုလို PSG နဲ့ Laurent Blanc လမ်းခွဲလိုက်တဲ့အတွက် PSG အသင်းက Laurent Blanc ကို Euro 22တန်းပေးရတယ်လို့ပြင်သစ်နိုင်ငံရဲ့ L'Équipe အားကစားသတင်းကဆိုပါတယ်ခင်ဗျာမော်ဒန်တင်နစ်ပြိုင်ပွဲတွေကိုတော့တင်လာနေကစတင်လိုက်ပါပြီဇွန်လ29ရက်နေ့ကနေဇူလိုင်10ရက်နေ့ထိကျင်းပသွားမှာဖြစ်ပြီးတော့ဗြိတိန်ကအန်ဒီမာရေးကသူ့ရဲ့နီးပြအီဗန်လန်ဒယ်ဟာသူ့ကိုယုံကြည်မှုတွေပိုရလာစေတယ်လို့ပြောပါတယ
် I mean obviously we're working together because you know I feel like he can help me and I
သူ့အနေနဲ့ကျွန်တော်ကိုကူညီနိုင်မယ်ဆိုတာဒီလိုကျွန်တော်တို့အခုအတူပြန်လုပ်နေပါတယ်သူ့ဘက်ကလည်းနီးပြပြန်လုပ်ချင်ပါတယ်အလုပ်ပြန်လုပ်ရလို့ဖီအားတွေတိုးလာတယ်လို့မခံစားရပါဘူးအရင်တခေါက်ကလည်းအောင်မြင်ခဲ့တဲ့အတွက်သူနဲ့ပြန်လို့ရတာယုံကြည်မှုပိုရစေပါတယ
်။ဒါပြင်လက်ရှိချန်ပီယံနိုဗက်ဂျိုကိုဗစ်ရဲ့လက်ရည်ဟာပြီးခဲ့တဲ့နှစ်တွေအတွက်မှာအန်အောစရာကောင်းလောက်အောင်လက်မှန်ပြီးတော့အားနည်းချက်လည်းမရှိဘူးလို့သူကချီးကျူးလိုက်ပါတယ်။ပြီးခဲ့တဲ့ပြင်သစ်အိုဗမာဒဏ်ရာကြောင့်မပါနိုင်ခဲ့တဲ့ချန်ပီယံဟောင်းဖက်ဒရယ်ကတော့သူ့အနေနဲ့ဒူးခွဲထားတဲ့ဒဏ်ရာမနာပဲကစားနိုင်ဖို့မျှော်လင့်နေပါတယ
်။ And I think this is a huge boost for me after pulling out of Paris that I'm back here at my favorite tournament and
ဒီဒီဥပမာကိုလုခဲ့ရပြီးတော့ကျွန်တော်ရဲ့အကြိုက်ဆုံးဝင်းဘယ်ဒန်မှာပြန်ကစားနိုင်တာကအားရှိစရာပါ။ဒါကြောင့်လဲဆိုတော့ဒီမှာကျွန်တော်ရခဲ့တဲ့အောင်မြင်မှုတွေကအခုချိန်မှာကျွန်တော်အတွက်အလိုအဆုံးပါ။ဒီလိုတင်းနစ်ကွင်းကြီးတွေကိုပြန်လာပြီးကစားရတာကိုကြိုက်ပါတယ်။ဒီပြိုင်ပွဲကိုဂျန်နဲ့ပြိုင်ပွဲတွေထဲကျွန်တော်ပိုကြိုက်ပါတယ်။ဒါကကျွန်တော်အတွက်တော့မဟာအခွင့်အရေးပါ။
အမျိုးသမီးတွေဘက်မှာတော့ကမ္ဘာနံပါတ်၁ဆရီနာဝီလျံကဆင်လာချီးမတဲ့ဝင်းဘောဒန်ပြိုင်ပွဲကိုသူသဘောကျပြီးတော့ခုနှစ်ချိန်မြောက်ပိုဆွဲနိုင်ဖို့အတွက်လှုပ်သွားမယ်လို့ပြောပါတယ်။ပြီးခဲ့တဲ့ပင်သစ်အိုပန်မှာချန်ပီယံဖြစ်ထားတဲ့မိုဂူရူဇော့ကတော့ပင်သစ်အိုပန်မှာနိုင်ထားတာကြောင့်ဒီပွဲမှာလည်းနိုင်လိမ့်မယ်လို့သူမယူဆထားဘူးလို့ပြောပါတယ
်။ I don't feel difference because I'm so convinced that not because winning a French Open
ကျွန်မအနေနဲ့ဘယ်ရာကိုမှကျင်းသေးပါဦးတွတ်မထားပါဘူး။ပထမဆုံးပွဲကိုလည်းကျန်တဲ့လူတွေလိုပဲသုံးညကနေစသွားမှာပါပွဲတိုင်းနိုင်မယ်ချန်ပီယံဖြစ်မယ်လို့မစင်စားပါဘူ
း Australia Open Champion Angelique Kerber ကတော့ Wimbledon Champion ဖြစ်ဖို့အတွက်ကြိုးပမ်းသွားမယ်လို့ဆိုလိုက်ပါတယ
် I'm trying to change still my game and trying to improve to be more aggressive and of course after Australia I know that
Australia Open တိုင်ပွဲပြီးတဲ့နောက်ဘသူကိုမဆိုအနိုင်ရိုက်နိုင်တယ်ဆိုတာကျမသိပါတယ်အဲ့ဒီပွဲကကျမကိုယုံကြည်မှုတွေတိုးလာစေပါတယ်။ Wimbledon ကလည်းကျမအတွက်အရေးကြီးပါတယ
်။ကောက်သီးသတင်းလေးဘက်မှာတော့ကဘာကျော်ကောက်သီးကစားသမား Tiger Woods ကသူ့အနေနဲ့အမြန်ဆုံးပြန်ကစားနိုင်ဖို့ကြိုးစားနေပေမဲ့လည်းဒဏ်ရာတွေအရှင်းမပြောက်သေးတဲ့အတွက်ပြန်ကစားနိုင်ဖို့အချိန်နည်းနည်းလိုနေသေးတယ်လို့ပြောပါတယ်။
You know, Bobby, it's about, as you're saying, 4-5 days in a row. It's about me playing 36 holes, you know, daily, on a daily basis.
ကျွန်တော်တို့အတိုင်းဂေါက်ဒီကစားတာ၄ငါးရက်ဆက်ကစားရတာပါ။ကျွန်တော်တို့ကပုံမှန်ကစားနိုင်မှု36ကျင်းလောက်ကစားရမှာပါ။ဒါပေမဲ့အဲ့ဒီအနေထားမရောက်သေးပါဘူး။အမြန်ဆုံးကစားနိုင်ဖို့တော့လုပ်နေပါတယ်။ဒါပေမဲ့ဒီချိန်ထဲမှာပဲနီးမှန်လမ်းမှန်ဖြစ်အောင်လည်းလုပ်နေပါတယ်။ပြီးခဲ့တဲ့ကာလတွေတန်ရာတွေအတော်ရခဲ့တယ်လို့အဲ့ဒါတွေပြန်ကောင်းအောင်လည်းအတော်လုပ်ရပါတယ်။အခုတည်တည်ချာချာကိုလုပ်နေပါတယ်။
Tiger Woods are the Masters Open Supla 4 chain ပါဝင် Major Supla စုစုပေါင်း14 chain ရထားပါတယ်။ဒါပေမဲ့ Major Supla ကိုသူနောက်ဆုံးအချိန်ရခဲ့တာကတော့2008ခုနှစ် American Open မှာဖြစ်ပြီးတော့အဲ့ဒီနောက်ပိုင်း Major Supla ကိုတစ်ချိန်မှအနိုင်မရသေးပါဘူးခင်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်တဲ့အဖတ်စဉ်အားကစားအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေကတော့မကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အားကစားအစီအစဉ်ပါဝင်အဖတ်စဉ်ခဏရီကိုတော့ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာဝင်ရောက်ဖတ်ရှုနားဆင်နိုင်ပါတယ် VOA ရဲ့ရုပ်မြင်သံကြားထုတ်လွှင့်မှုတွေရေဒီယိုအစီအစဉ်ထုတ်လွှင့်မှုတွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့ဒါမှမဟုတ်လဲချစ်ခင်ရသူတွေနားဆင်ဖို့တည်တည်ချင်းလက်ဆောင်တောင်းလို့ရဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနိုင်းစာအစီအစဉ်တွေကတော့အစီအစဉ်တွေအပြီးမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိလိုင်းနိုမီတာ25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်အခုတော့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေမပြီးဆုံးသေးခင်ကြာနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကအကြေညာပေးပါမယ်
တူရကီနိုင်ငံအစ္စတန်ဘူမြို့မှာတန်ဖက်သမားတွေတိုက်ခိုက်ခံခဲ့ရတဲ့ Ataturk နိုင်ငံတကာလေဆိပ်ကိုအပြည့်အဝပြန်ဖွင့်လိုက်ပါပြီ။အင်္ဂါနေ့မှာအထက်ကဘုံခွဲတိုက်ခိုက်တာကြောင့်လူ40တယောက်သေဆုံးပြီး200ကျော်ဒဏ်ရာရသွားတဲ့ဖြစ်ရပ်ဖြစ်ထားပြီးတဲ့နောက်လေဆိပ်ကိုပြန်ဖွင့်တာပါ။လေယာဉ်ဝင်ထွက်ခီးစဉ်တွေအတွက်လေဆိပ်ကိုပြန်ဖွင့်ထားပါပြီလို့တူရကီဝန်ကြီးချုပ်ဘိုင်နာလီယူဒရင်ကဒီကနေ့ပြောပါရတယ်။တူရကီလေကြောင်းလိုင်းကသူတို့ရဲ့လေယာဉ်ခီးစဉ်တွေအလုံးပြန်ဆပြီလို့ပြောထားသလိုအမေရိကန်နဲ့အစ္စတန်ဘူကြားလေယာဉ်ခီးစဉ်တွေလည်းပြန်ဆနေပါပြီ။ဒီဘုံခွဲတိုက်ခိုက်မှုကြောင့်တိစုံတန်ရရတွေအတွက်ကမ္ဘာတဝန်းကနေဝန်ထမ်းကြောင်းနဲ့အကြမ်းဖက်လူရွက်ကိုပြစ်တင်ရှုတ်ချကြောင်းပြောကြပါတယ်။အမေရိကန်သမ္မတအင်ပြူတော်ကအင်္ဂါနေ့မှာတူရကီနိုင်ငံမှာဖြစ်တဲ့တိုက်ခိုက်မှုဟာရက်ဆက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုဖြစ်တယ်လို့ချက်ချင်းပဲပြစ်တင်ရှုတ်ချပါတယ်။ရီပဘလစ်ကန်သမ္မတလောင်းဖြစ်တည်ကြတဲ့လောက်ဖြစ်နေတဲ့ဒေါ်နယ်ထရမ့်ကတော့ဒီတိုက်ခိုက်မှုဟာတိတ်ကိုဝန်ထမ်းစရာကောင်းပြီးဒီလိုဆက်ဆုပ်ဖို့ကောင်းတဲ့အကြမ်းဖက်လူရွက်တွေကိုအမေရိကန်ပြည်ထောင်စုအပြင်ဘက်မှသာထားရှိဖို့အဘက်ဘက်ကအတတ်နိုင်ဆုံးဆောင်ရွက်ရမယ်လို့သူရဲ့ Twitter မှာရေးပါတယ်။ဒီမိုကရက်တစ်သမ္မတလောင်းဖြစ်ဖို့တည်ကြနေတဲ့ဟီလာရီကလင်တန်ကလည်းတူရကီပြည်သူတွေပေါ်ဆန္ဒကြောင်းအလေးနဲ့ပြောဆိုပြီးအမေရိကန်ပြည်ထောင်စုအနေနဲ့ဂျက်ဖက်ချင်းချောက်မှုကိုကောက်ွယ်ဖို့အရှေ့လက်ပိုင်းနဲ့ဥရောပကမဟာမိတ်တွေနဲ့ထဲထဲဝင်ပူးပေါင်းဆောင်ရွက်ရေးနှိုးဆော်လိုက်ပါတယ်။ရုရှားနဲ့တူရကီနိုင်ငံကြားခီးသွွားကန်တာနဲ့ကုန်သွယ်ရေးတွေမှာပူးပေါင်းဆောင်ရွက်ရေးပြန်ဆဖို့သဘောတူလိုက်ကြပါပြီ။ပြီးခဲ့တဲ့နှစ်ကရုရှားလေယာဉ်တစ်စင်းကိုတူရကီကပစ်ချလိုက်ပြီးခဲ့ကြဆိုရင်ပထမဆုံးအကြိမ်ဖြစ်သမ္မတနှုတ်ဦးကြားတယ်လီဖုန်းနဲ့စကားပြောပြီးတဲ့နောက်အခုလိုသဘောတူလိုက်တာပါ။ဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ဖို့ UK မဲဆန္ဒရှင်တွေမဲပေးဆုံးဖြတ်ခဲ့ပြီးဂျပန်တွင်မှာပဲ EU ခေါင်းဆောင်တွေ Belgian နိုင်ငံ Brussels မြို့တော်မှာဒီကနေ့ထိပ်တန့်အစည်းအဝေးလုပ်ပြီးပြည်ထိတ်မပါတဲ့ EU ရဲ့အနာဂတ်ကိုဘယ်လိုပုံဖော်မယ်ဆိုတာဆွေးနွေးကြပါတယ်။ကနေဒါနိုင်ငံ Ottawa မြို့မှာကျင်းပမယ့်မြောက်အမေရိကထိပ်တန့်ဆွေးနွေးပွဲမှာ American သမ္မတ Barack Obama အနေနဲ့ရာသီဥတုအပြောင်းအလဲကိစ္စကိုဦးစားပေးဆွေးနွေးဖို့ရှိပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအင်ဂျင်နီယာက Keith Holmes ဖြစ်ပါတယ် VOA American အသံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ30 40 48 50တို့ကနေဖမ်းယူနာဆင်နိုင်ကြပါလိမ့်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းတရားချမ်းမြေရှိကြပါစေရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မသင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.